Welcome to the Voice of America in Burmese.
American Jazuma yet a poet and loch and loyatigo, Sanchin, Kankapune, Lumu, Tantu Nimiamu, Tansu, Sanapiawari, Dinile, Select Chimbaza with Susan Tavare, Minnesota Pinema, Lumemusa, George Floyd, Yet a Poga, Pansize, Tisomera, Trenton Bashila Gabi, Churchia Pine, Atlanta, New Male, Machari, Yeka, Lumemusa, Bishop Brooks, Yellow Chen, Tisombia now, Select Sanapiao, Susan Gajaraba, Sanapiawari, Churchia Pine Muro, Atlanta, Washington DC, Tamaribu, Niga, Lafayette, Yimjinimaba, Chimpazama Chibare, Washington, New York, Los Angeles, Atlanta, Miami, Pawin, New Jitro, Myama, Mnirungale, Sanatia Vijaraba. Washington Pine, Seattle, New Yetapo, Chike, Kamen Pescaro, Yinin Chenye, Sanapia Nigri, Tikatari, Nemibu, Eatonsia Mluve, Yetapoga, Pianle, Tinju Nemu, Mionin Tarejo, American Yutantana, CBS Ne, Menega Mimirama, Piosu Tavare, Sanapia Rigaro, Lan Li Lanza, Nemibu, Tinju Fabi, Lulate Zone Mipi, Tamatalu, Yeu, Lumishione, Piosu Tarava, Tamakangaro, Sanapia, Tinka Tadu. You so cheat and loyalty, Julo Nijare, Memes Yawari, African and Nikosa, Pakina Fasunanga, Pierre Zempate, Panjara Vina, Lukui Consiga, Sunu, Sukalata, Peter Jolly, Ginia Gemma, Popia Tavare, Yetaboga Pazizin, Tisomare, Lume Muta, George Flyer Pierre, the Ginica Pissimu Mojolly, Piosu Taraba, Lume Muta, Flycaro, Milan Sangayani Roma, Minnesota Pine, Minneapolis Numa, Yetaboga Pazizin, Lamoma, Lenopian Chokabi. လေမို့ရဲရဲရှိတယောက်ကကွန်မြူနီနှိပါကြပြိထားကြရတာဒီဆုံးရတာဖြစ်ပါတယ်ဒီဆုံးမှုဖြစ်စဉ်ဗီဒီယိုထုတ်ပေါ်လာခဲ့ပြီးနောက်မှာတော့အမေရိကန်နေရာတော်တော်များများလာမကပြည်ပနိုင်ငံတော်တော်များများလည်းဆန္ဒပြပွဲပေါ်ပေါက်ခဲ့တာပါရုရှားနိုင်ငံမှာချိုးမှုနဲ့ဖက်စီခံထားတဲ့အမေရိကန်နိုင်ငံသားပေါ်ဝီလန်ကိုမော်စကိုမြို့မှာရှိတဲ့တရားရုံးကဒီနေ့ပဲထောင်ဒဏ်16နှစ်စင်ကြီးချလိုက်ပါတယ်လူငယ ဒီဇင်ဘာလကမော်စကိုမြို့မှာဖမ်းဆီးခံရတဲ့ဝီလန်ကတော့သူ့မှာအပြစ်ရှိကြောင်းနဲ့အမှုစဉ်ဖမ်းဆီးခံရတာဖြစ်ကြောင်းပြောဆိုထားပါတယ်
တဲ့ညားပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ5ကီလိုမီတာ31ကီလိုဟတ်6833ည5ကီလိုမီတာ32ကီလိုဟတ်6303ည5ကီလိုမီတာ57ကီလိုဟတ်5885တို့ဖြင့်စနေတနင်္ဂနွေမှာ5လမီတာ190ကီလိုဟတ်1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
မင်္ဂလာပါရှင်ကျမများတစဉ်အောင်ပါဒီနေ့ကိုဆက်ပြီးတော့ကြီးညာပေးသွားပါမယ်ရှင်ကမ္ဘာတစ်လုံးကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်ပြီးတော့ဖြစ်ပွားနေစေမှာပဲဒီကနေ့မှာတော့ပြင်သစ်ဗြိတိန်ဂရိနဲ့တချို့နိုင်ငံတွေမှာအသွာလာတွေကိုဖြေလျှော့ပေးလိုက်ပါတယ်တခြား EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကခီးတယ်တွေကိုပြင်သစ်နိုင်ငံကပြည်ဝင်ခွင့်ပြန်ပြော့ပေးလိုက်ပါတယ်ဗြိတိန်နိုင်ငံမှာတော့သုံးလကြာပိတ်ထားခဲ့တဲ့ဈေးဆိုင်တွေစီးပွားရေးလုပ်ငန်းတွေဒီကနေ့ပြန်ဖွင့်ခွင့်ရပါတယ်ဝတ်ကြည့်စုတောင်းတဲ့နေရာတွေရုပ်ရှင်ရုံနဲ့တရိတ်ဆန်ရုံတွေကိုဖွင့်ဝင်ပြုထားပြီးလူချင်းချဲနေဖို့စီကံနေလိုက်တာပေါ့နဲ့လူတွေနဲ့ထိတွေ့ရမယ့်နေရာတွေမှာနှာခေါင်းစည်းတွေကိုတက်ဆင်ကြဖို့အစိုးရကအကြံပြုထားပါတယ်။ယောဂကုသမှုတန်ကိုစူးစူးဝါးဝါကျင်ခဲ့ရတဲ့ American ပြည်တော်စုညှိနှိုင်းမှုမှာဒေတာရင်းစီးပွားရေးလုပ်ငန်းတွေကိုပြန်ဖွင့်ဝင်ပြုထားပေမဲ့တတ်မှတ်ချက်တွေကိုမလိုက်နိုင်ကြတာနဲ့နှာခေါင်းစည်းမဝှက်ဆင်ကြတဲ့အပေါ်မှာစိုးရင်ပူပန်နေကြောင်းပြည်내အုပ်ချုပ်ရေးမှုကတနည်းအနေနဲ့ကပြောပါတယ်။အခုအချိန်ထိဒီကမ္ဘာလုံးအတိုင်းအတာနဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှု 9.6 သန်းရှိပြီးသေဆုံးသူ 4,300 ကျော်ရှိပါရဲ့ရှင်။အာရှတစ်လုံးမှာ COVID-19 ရောဂါကူးစက်မှုတွေဆက်လက်ဖြစ်ပွားနေပြီးတော့ဒီကနေ့တင်းနှန်းလာနေတရုတ်နိုင်ငံမှာကူးစက်သူအထူးပြည်လူနာသေ49ယောက်ရှိတဲ့အတွက်ရောဂါထိန်းချုပ်ရေးစည်းကမ်းသတ်မှတ်ချက်တွေကိုပြန်ပြီးတော့ချမှတ်လိုက်ပါတယ်။အသေးတွေ့ရှိသူတွေက36ယောက်ကဗီဂျင်းမြို့တွင်အသားငါနဲ့ဟင်းသီးဟင်းရည်တွေတင်ပို့ရောင်းချတဲ့လက်ကားဈေးကြီးနဲ့ဆက်ဆက်နေရပါဒီအပိုင်းတွေမှာတကြောပြန်ကူးစက်မှုတွေဟာနှစ်လအတွင်းကူးစက်မှုလုံးအများဆုံးဖြစ်လာနေပြီးနိုင်ငံတွင်းရောဂါကူးစက်သူစုစုပေါင်း 8,300 ကျော်နဲ့သေဆုံးသူက 4,634 ယောက်ရှိပါတယ်။အိန္ဒိယမှာပိုကူးစက်သူလူနာသေ 11,000 ကျော်၃ရက်ဆက်တိုက်တွေ့ခဲ့ရတဲ့အတွက်စုစုပေါင်းကူးစက်သူ 3,300 ကျော်နဲ့သေဆုံးသူက 9,500 ကျော်ရှိပါတယ်။တောင်ကိုရီးယားမှာဒီကနေ့အတည်ပြုလူနာသေ 38,000 ယောက်နဲ့စုစုပေါင်း 12,000 ကျော်ရှိပြီးသေဆုံးသူက289ယောက်ရှိပါတယ်။မြန်မာနိုင်ငံမှာဇွန်လ14ရက်နေ့အတွက်တက်ခွဲနမူနာ1994ခုကိုစစ်ဆေးရမှာကူးစက်သူတူထပ်ပြီးတွေ့ရှိကြောင်းကျန်းမာရေးနဲ့အာဂစားဝန်ကြီးဌာနကဒီကနေ့မနေ့ထုတ်ပြန်လိုက်တဲ့အတွက်သေဆုံးသူ6ဦးပါဝင်စုစုပေါင်း COVID-19 ကူးစက်သူ262ယောက်ရှိပါတယ်ရှင်။American သံတမန်ဌာန DOE ရဲ့သတင်းပိုင်းဆိုင်ရာမေးမြန်းတောင်းဆိုချက်တွေကိုလေ့လာရှုဖို့American နိုင်ငံကူးစက်ရောဂါကာကွယ်ရေးဌာန CDC အတွင်းမှညွှန်ကြားချက်တွေထုတ်ပြန်ချတယ်လို့ကိုလံဘီယာတက္ကသိုလ်ကသတင်းလွတ်လပ်ခွင့်ဆောင်ကြည့်ရေးအဖွဲ့တစ်ခုကပြောပါတယ်။သတင်းချက်လက်လွတ်လပ်ခွင့်ဆိုင်ရာဥပဒေ FOIA အရကိုလံဘီယာတက္ကသိုလ် Netflix Amendment Institute ကလက်ခံရရှိတဲ့ April 30ရက်စွဲနဲ့ CDC ရဲ့ email တစ်ခုမှာ CDC က VOE ရဲ့မေးမြန်းချက်တွေကိုလေ့လာရှုဖို့ရည်တာထားတာပါ။ဒုတိယသမ္မတရုံးနဲ့ကျန်းမာရေးဝန်ကြီးဌာနကနေတရင်တီပြချက်တွေရယူတဲ့အခါ VOE သတင်းတောက်ခွဲထဗန်ဆက်စထရင်ဒါမှမဟုတ် VOE နဲ့ပတ်သက်သူတွေရဲ့နေမြန်းချက်တွေကိုအဲ့ဒီဌာနတွေကိုဆက်ပြီးတော့တင်ပြခြင်းမပြုဖို့တားမြစ်တယ်လို့အဲ့ဒီ email မှာဖော်ပြထားပါတယ်။တရင်ချက်လက်လွတ်လပ်ခွင့်ဆိုင်ရာဥပဒေ FOIA ကထွက်ပေါ်လာတဲ့ email နဲ့ပတ်သက်ပြီးတော့ဝေဖန်ချက်ပေးဖို့ VOE က CDC ကို email ပို့ခဲ့ပေမဲ့လက်ခံရရှိကြောင်းတုံ့ပြန်ချက်သာရရှိပြီးနောက်ထပ်တုံ့ပြန်ပြောဆိုတာတော့မရှိပါဘူး။ဘိုးအစိုးရအထောက်ပံ့တဲ့လုပ်ငန်းလည်ပတ်တဲ့လွတ်လပ်တဲ့သတင်းဌာနတစ်ခုဖြစ်တဲ့ VOA အနေနဲ့အခုလိုဆွတ်ဆွဲချက်တွေကိုလုံးလုံးလျားလျားပယ်ချကြောင်းနဲ့ညွှန်ကြားချက်တွေကိုချက်ချင်းညှိနှိုင်းပေးဖို့ CDC ကိုတောင်းဆိုကြောင်း VOA အကြီးအကဲ Amanda Bennett ကဇွန်လ14ရက်နေ့ရက်စွဲနဲ့အကြေညာချက်ထုတ်ပြန်ထားပါတယ်CDC ဆိုင်ရာ VOA သတင်းတောက် Creativen Sastrin ရောသူသတင်းရေးသားချက်တွေမမျှတာဘူးဆိုတော့ CDC ကရောအင်ဂျီရောကပါတခါမှပြောဆိုခဲ့ဘူးတာမရှိလို့အင်းဒီထဲမှာသူ့နာမည်နဲ့ VOA ကိုထည့်သွင်းဖော်ပြထားတဲ့အပေါ်မှာအံ့ဩမိကြောင်းသတင်းမီဒီယာတွေကိုသမ္မတကလင်တန်ကနေသမ္မတဥဘာမားအထိသဘောကျကြကြောင်းနဲ့မီဒီယာဖွဲ့စည်းညှိုးဆုံမှာသူအလုပ်လုပ်ခဲ့ဘူးပြီးတော့ဒီလိုအဖြစ်မျိုးတစ်ခါမှမဖြစ်ဘူးကြောင်းသူ့ရဲ့အပတ်စဉ်ကဏ္ဍ VOA ရဲ့ Flagging အစီအစဉ်မှာတုံ့ပြန်ပြောကြားခဲ့ပါတယ်ရှင်ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကိုဝေဖန်ခဲ့တဲ့ထိပ်တန်းဖိလစ်ပိုင်သတင်းသမားတယောက်ကိုတရားရုံးကအတည်ပြုဖြစ်မှုနဲ့ပြစ်ဒဏ်ရှိကြောင်းချမှတ်လိုက်တာဟာဖိလစ်ပိုင်နိုင်ငံတွင်လွတ်လပ်စွာပြောဆိုခွင့်နဲ့သတင်းလွတ်လပ်ခွင့်ကိုအဆုံးစီရင်လိုက်တာဖြစ်တယ်လို့သတင်းလွတ်လပ်ခွင့်ထောက်ခံသူတွေကပြောပါတယ်။ဖိလစ်ပိုင်ကအွန်လိုင်းသတင်းဌာန Red Flag ကမာရီယာရက်ဆာနဲ့သူ့လူဖို့ကင်ပဲရနာဂျိုစန်တိုစ်တို့ဟာတရားရုံးရဲ့ဆုံးဖြတ်ချက်အရ6နှစ်ထောင်ဒဏ်ကျခံရဖို့ရှိပါတယ်။ဖိလစ်ပိုင်ကလုပ်ငန်းရှင်တထေကြီး Wolfred Kane နဲ့ဝန်ရစီဝါနဲ့တရားမဝင်လုပ်ငန်းတချို့ဆက်ဆက်နေကြောင်းထောက်လှမ်းရေးသတင်းချက်ကိုအခြေခံပြီးတော့2012ခုနှစ်ကရေးသားခဲ့တဲ့သတင်းနဲ့ပတ်သက်ပြီးသူတို့အခုလိုပြည်တံပြခံရတာလည်းဖြစ်ပါတယ်။ရက်ဆန်နဲ့ဆန်တိုဆိုကဒီသတင်းကို2014ခုနှစ်မှာစလုံးပေါင်းပြင်ဆင်ခြင်းနဲ့ပြန်လည်ဖော်ပြခဲ့ရမှာစိုက်ဘာရာဇဝတ်မှုဥပဒေနဲ့ဆန့်ကျင်နေဆိုပြီးသူတို့ကိုတရားစွဲဆိုခဲ့ရတာ CNN သတင်းသမားတဦးဖြစ်ခဲ့ဘူးသူရက်ဆန်နဲ့သူ့ရဲ့သတင်းဌာန Rappler တို့ဟာအခွန်ရှောင်မှုအပါအဝင်တခြားတရားစွဲဆိုမှုအများပြားနဲ့လည်းရင်ဆိုင်နေရပါတယ်။ဒီတရားစွဲဆိုမှုတွေဟာသမရရိုဒီဂိုဒူတာတွေကသူ့ရဲ့မွေးရေးစီဝါနှိမ်နင်းမှုမူဝါဒနဲ့သူ့ကိုစန့်ကျင်သူတွေကိုနှိမ်နင်းမှုတစ်စိတ်တစ်ပိုင်းဖြစ်တယ်လို့ဝေဖန်သူတွေကပြောဆိုနေကြပါတယ်ရှင်။တော်ရရှင်များရှင်တင်းင်းလာနေညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကြီးညာလို့ပြီးမှတော့တင်းဆောင်မရီနဲ့အပတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကနေမြန်မာနိုင်ငံဖက်ချန်းနယ်စပ်ကိုဖျက်ပြီးတရားမဝင်ပြန်ဝင်လာကြတဲ့သူဦးရီက၃လအတွင်းမှာတရားကြော်ရှိနေပြီဆိုတဲ့အကြောင်းကိုပြောပြချင်ပါတယ်။ကျမအင်တနာထုံးပါဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်မှာရှိတဲ့ကော့ဇာဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်လက်ခံရေးကိစ္စနဲ့ပတ်သက်လို့အစိုးရအစီအစဉ်နဲ့ရောကိုယ်သဘောဆန္ဒအလျောက်ပြန်ဝင်လာကြသူတွေကိုပါမြန်မာနိုင်ငံကပြန်ဝင်ခွင့်ကိုရပ်ဆိုင်းထားတာပါ။ဒါပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းမှာရောရိုဟင်ဂျာဒုက္ခသည်စခန်းထဲမှာပါ COVID-19 ရောဂါကူးစက်ပြန့်ပွားမှုတွေရှိလာတာကြောင့်စခန်းတွင်စိုးရိမ်မှုတွေရှိနေပြီးစခန်းကနေထွက်ပြေးတာတွေရှိနေပါတယ်။တချို့ကပင်လယ်လမ်းကြောင်းကနေမလေးရှားထိုင်းဘက်ကိုထွက်ပြေးသူတွေရှိသလိုတချို့ကလည်းနေဆက်ကမြန်မာဖက်ချန်းကိုပြန်ပြီးတရားမဝင်ဝင်လာကြပါတယ်။လက်ရှိမှာနေဆက်ဝင်ပေါက်တွေကနေတဆင့်တရားမဝင်ပြန်ဝင်ရောက်လာကြသူတွေကပုံများလာနေပြီးတော့၃လအတွင်းမှာဖန်စီဗီကယ်ဆယ်ရေးစခန်းတွေကိုပြန်ပို့ခဲ့သူက100ကျော်လောက်ရှိသွားပြီလို့မောင်တော်မျိုးနယ်အုပ်ချုပ်ရေးမှူးဦးငွေထွန်းကပြောပါတယ်
။ဒီရောဂါဖြစ်နေတဲ့ကာလအတွင်းထဲမှာတော့ကျွန်တော်တို့ကိုဗစ်ကိစ္စနဲ့ပတ်သက်ပြီးတော့ပေါ့လေကိုဗစ် -19 ဖြစ်သွားပြီးနောက်ပိုင်းမှာတော့၃လလောက်အတွင်းထဲမှာတော့ဝင်လာတာကျွန်တော်ခန့်မှန်းကြည့်ကျွန်တော်သိရတဲ့လောက်တော့တရားဝန်ကြီးရှိမှာပေါ့
ဒီလိုနေဆက်ရဲ့တရားမဝင်ဝင်ပေါက်တွေကနေဝင်လာသူတွေရှိရင်ရက်ွက်ကြီးရွာအုပ်ချုပ်ရေးမှုတွေအနေနဲ့မြို့နယ်အုပ်ချုပ်ရေးဦးစီးဌာနကိုချက်ချင်းအကြောင်းကြားဖို့ညွှန်ကြားထားတယ်လို့ဆိုပါတယ်တရားမဝင်ဝင်လာသူတွေရှိတယ်လို့တင်ပြရင်ချက်ချင်းသူတို့တွေအတွက်လှုပ်ထားတဲ့တည်တံ့စောင့်ကြည့်နေရတွေကိုအ мян ဆုံးပို့တာတွေကိုလှုပ်ပေးတယ်လို့မောင်တော်မြို့နယ်အုပ်ချုပ်ရေးမှုကပြောပါတယ်အရင်ကလေးကဒီလိုတရားမဝင်ဝင်လာသူတွေနဲ့ပတ်သက်လို့အရေးယူမဲ့ဥပဒေရှိပြီးဖြစ်ပေမဲ့ဒီဥပဒေနဲ့အရေးယူဆောင်ရွက်တာတွေမလုပ်ဘဲရက်ကြီးအုပ်ချုပ်ရေးမှုတွေကအကြောင်းကြားပေးရမယ်ဆိုတာမျိုးကစီမံတာမှားယွင်းတယ်လို့သုံးသပ်ကြောင်းမောင်တော်မြို့နယ်ပြည်ညာတော်တော်ကိုယ်စားလှယ်ဦးမောင်အောင်ကပြောပါရစေ
။တရားမဝင်ဝင်လာတဲ့ဟာကိုအရေးယူဖို့ကျေကျေထုတ်ပြလိုက်ပြီးပါကျွန်တော်တို့အသက်မကြာသေးဘူး။အဲဒီကိုဗစ်လူနာတွေ့ရတော့ပြီးရဲ့အသက်မကြာသေးဘူးအမှန်ကလုံးလေးလွတ်ဟန်ကမှားနေတယ်လို့ကျွန်တော်မြင်တယ်လေ။ပထမနေပြီးတော့ဒီအရေးမယူဖို့မသိသိဖို့ဆိုပြီးတော့ချိုးဝက်စာထုတ်တယ်ချိုးဝက်စာထုတ်တော့ဘာလုံးလုံးမရတော့ဘူးဒီဘောကဆိုင်တဲ့ခါရတယ်ပေါ့နော်လာဘောကတော့ပါတော့အခုကျမှကဘာသိကြရလိုက်ပြီဗျာကြရလိုက်တယ်ဆိုတော့တရားမဝင်လာတဲ့လူတွေကိုဘသူကဖမ်းပေးမှလဲရွာကလူတွေကနော်ကြောက်အောင်ပေါ်ရှိမရှိပေါ်တော့ဒါတော့မပြောတော့ဘူးဖမ်းပဲလို့ရှိရင်လည်းအဲ့ရှိတော့ရဲကျဲအုပ်ချုပ်ရေးမှုတွေကလည်းဖမ်းပဲလို့ရှိရင်လည်းသူတို့အသက်ခံရမှလည်းစိုးရည်လေအချင်းချင်းမုန်းတိမှလည်းစိုးရည်လေအမှန်ကအဲ့လိုကြည်ရရထုတ်ကြမှာမလို့လားငကိုကလေးကဥပဒေရှိသေးတာပဲလာဘောကဥပဒေအဲ့ဒါပြဿနာတက်တာပေါ့
တစ်ဖက်ရူဟင်ဂျာဒုက္ခသည်စခန်းကဒုက္ခသည်တချို့နေဆက်ကနေတရားမဝင်ဝင်နေတယ်ဆိုပြီးသတင်းတွေပြန့်နေတာကြောင့်ဒေသတွင်းမှာစိုးရိမ်မှုတွေရှိနေပါတယ်အထူးသဖြင့်ဒီရက်ပိုင်းပြန်ဝင်လာတဲ့သူတွေထဲတချို့မှာ COVID-19 ရောဂါပိုးတက်ခွဲဆန့်သက်တွေ့ရှိခဲ့တာမို့ပြန်ဝင်လာသူတွေနဲ့အတူရောဂါပိုးတွေပါလာမှာကိုစိုးရိမ်ကြတာပါ။နယ်စပ်လမ်းကြောင်းကနေဝင်လာသူတွေထဲကဖမ်းဆီးမိသူတွေရှိသလိုလွတ်မြောက်နေသူတွေလည်းရှိနိုင်တယ်လို့ဒေသခံတွေကယူဆပါတယ်။မြန်မာအစိုးရကရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံနိုင်မယ်လို့သူတို့ကိုပြန်လည်စီစစ်လက်ခံသွားမယ်လို့ပြောထားပါဗျ။မောင်တော်မြို့နယ်မှာ COVID-19 နဲ့ပတ်သက်တဲ့ကျန်းမာရေးအသိပညာပေးတာတွေလုပ်တယ်ဆိုပေမဲ့ဒီလိုတရားမဝင်ဝင်လာသူတွေရှိနေရင်ရောဂါကိုထိန်းချုပ်ကာကွယ်နိုင်ဖို့ကမလွယ်ဘူးလို့မောင်တော်မြို့နယ်မှာ COVID အရေးဆောင်ရွက်နေတဲ့ဂယုဏလူမှုကူညီရေးအသင်းရဲ့ဥက္ကဋ္ဌဦးချစ်ထူးခိုင်ကဆိုပါတယ်။
ကျွန်တော်တို့ပြည်သူတွေကနေပြီးတော့စိုးရိမ်တာတစ်ချက်ကဒီကိုယ်ဝင်နေတာတော်တော်လေးများနေပါတယ်။သူတို့ကအခုမှလာပြီးတော့စတဲ့ဆောင်ထုတ်လာပါတယ်ခုံးဝင်တွေကိုတရားဆွေးမယ်အရေးယူမယ်ပေါ့နော်ဒါပေမဲ့အရင်တုန်းကသူတို့ကနေပြီးတော့ဘယ်လိုနည်းနဲ့မဆိုပြည်ပြုံဝင်လာရင်ဟိုကလက်ခံရမယ်ဆိုပြီးတော့ဟိုကပြောတာရှိပါတယ်အခုအဲ့ဒီစာကလေးထုတ်တာနောက်ကျတော့ဟိုကဝင်နေစေလို့ပဲဖြစ်ပါတယ်အဲ့ဒါနဲ့ကျွန်တော်ကတော်တော်လေးစိုးရင်နေကြတယ်ပြည်သူတွေများတော့မောင်းတော့မျိုးနေခံသူတွေကလည်းအကုန်လုံးပြပါတယ်သူပြင်းနဲ့ပတ်သက်ပြီးတော့ဆောင်းရင်ဆောင်းရင်တက်အချက်တွေကုစားတာတွေကအကုန်လုံးနားလေတွေတဖော့ပေါက်တယ်ဒါပေမဲ့အခုဒုက္ခဖြစ်နေတာအဲ့ဒီခိုးဝင်နေတဲ့ပြဿနာဖြစ်နေတော့သူတို့ကဘလို့မဆိုကျွန်တော်တို့လှုပ်လို့သိသိရေးဆိုရင်ဘယ်လိုပဲဖြစ်နေကြမှာ
လက်ရှိဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်စခန်းတွေမှာမေလလယ်နောက်ပိုင်းကိုဗစ်ရောဂါပိုးစစ်ဆေးသူအရေအတွက်က300ကျော်ပဲရှိပြီးတော့အဲ့ဒီတဲက29ဦးမှာပိုးတွေ့ထားပါတယ်အဲ့ဒီဒုက္ခသည်စခန်းတွေမှာကိုဗစ်အတီးပြူလူနာတအူးလဲတည်ဆုံပြီးဖြစ်ပါတယ် မြန်မာနိုင်ငံတဲကိုဒီလိုနေဆက်ဖြတ်တရားမဝင်ဝင်ရောက်လာသူတွေထဲကဆက်မရေးဝန်ကြီးဌာနကထုတ်ပြန်ချက်တွေအရ9ဦးမှာကိုဗစ်ရောဂါပိုးတွေ့ရှိရပြီးဖြစ်ပါတယ်။အခုဇွန်လ15ရက်နေ့အချိန်စရင်တွေအရဘင်္ဂလားဒေ့ရှ်နိုင်ငံမှာကိုဗစ် -19 ရောဂါပိုးတွေ့ရှိရသူအရေအတွက်က9000ကျော်ရှိနေပါတယ်။ဒီနေ့တရက်ထဲမှာပဲရောဂါပိုးတွေ့ရှိရသူအထက်က3000ကျော်ရှိခဲ့တာပါ။ကျမအင်တနာထုံးမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
။မတိမငင်ဖြစ်နေတဲ့ရခိုင်မြောက်ပိုင်းမှာရက်ွက်ကြေးရွာအုပ်ချုပ်ရေးမှုတွေအစုလိုက်အပြုံလိုက်နှုတ်ထွက်နေကြတဲ့အပေါ်အစားတို့ခန့်ထားနိုင်ဖို့ပြည်တော်စုအစိုးရကကြိုးပမ်းနေပါတယ်။ဒါပေမဲ့ရခိုင်မြောက်ပိုင်းဒေသကရက်ွက်ကြေးရွာအုပ်ချုပ်ရေးမှုတွေကိုအစိုးရဘက်ကဆက်ပြီးထိန်းထားနိုင်ပါမလား။ကျမမိခါကဒီပိုင်းကိုစုံစမ်းမေးမြန်းတင်ပြထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမကြသေးခင်ကအုပ်ချုပ်ရေးမှုတချို့ကိုအေးအေးအဖွဲနဲ့ဆက်သွယ်မှုရှိတယ်ဆိုတဲ့တန်တရားနဲ့အရေးယူခံရတွေရှိနေသလိုတစ်ဖက်မှာလည်းအစိုးရရဲ့လက်ကင်ကျုံးလို့မှတ်ယူခံရပြီးအေးအေးအဖွဲကဖမ်းဆီးစစ်ဆေးတာတွေချိန်ချောက်တာတွေခံနေရတာတွေရှိပါတယ်။ကိုယ်အသက်အန္တရာယ်ကိုကိုယ်တိုင်မကာကွယ်နိုင်တဲ့အခြေအနေတွေကြောင့်ရက်ွက်ကြီးရွာအုပ်ချုပ်ရေးမှုအတော်များများဟာယာရုကနေနှုတ်ထွက်ဖို့တင်ပြလာတာတွေရှိခဲ့ပါတယ်။အစိုးရဘက်ကတော့အေးအဖွဲ့ကအုတ်ချုပ်ရည်ရန်လျာပျက်စီးဖို့ရည်ရွယ်လို့ဆောင်တာတွေကြောင့်အခုလိုရက်ွက်ကြေးရွာအုတ်ချုပ်ရည်မှုတွေယာရုကနေနှုတ်ထွက်တာဖြစ်တယ်လို့ဆိုပါတယ်။တက်နိုင်သမျှအုတ်ချုပ်ရည်ပိုင်းမထိခိုက်ဖို့စူးစမ်းလို့ဆောင်နေတယ်လို့လည်းဒီကနေ့နေပြည်တော်မှာကျင်းပပြုလုပ်တဲ့ပြည်အောင်စုအစိုးရအဖွဲ့ရဲ့နှစ်ပတ်လည်သတင်းစာရှင်းလင်းပွဲမှာအထွေထွေအုတ်ချုပ်ရည်ဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဦးတင်မြင့်ကပြောဆိုလိုက်တာပါ။အ
ဲဒီနေရာတွေကိုကျွန်တော်တို့ကလက်လက်တက်နေရတယ်ပြန်လာပြီးတော့အစားတို့ခန့်ထားဖို့ကျွန်တော်ဆောင်ရွက်ပါတယ်အဲရက်ွက်ကြေးရအုပ်ချုပ်မှုတွေဆိုရင်ကျွန်တော်တို့ဒါလက်လက်တက်အလေးအောက်လက်လိုက်ရင်အဲ့တန်းမှာရက်ွက်ကြေးရအုပ်ချုပ်ရေးဥပဒေနဲ့ခန့်ထားတယ်အုပ်ချုပ်ရေးပြက်ပြောင်းဆိုပြီးတော့ရက်တက်ဖွဲ့ဝင်ဖြန်းတယ်ဟလာတတ်တယ်စခန်းတွေတိုက်တယ်နောက်တော့အုပ်ချုပ်အဖွဲ့တွေကိုလည်းဘုလိုဖမ်းဆီးတယ်နှိပ်စက်တယ်ခေါ်ယူတယ်ဆိုတော့မြေတုပ်ပင်ဆိုစေကျွန်တော်တို့ရခိုင်ပြည်နယ်အစိုးရပေါ့နော်ရခိုင်ပြည်နယ်အစိုးရကကျွန်တော်တို့ဒါနိုင်ငံတော်အစိုးရနော်နောက်တော့တမရယောအပါဝင်ကျွန်ကြားချက်နဲ့ကြည့်သူတို့ဒီအုပ်ချုပ်ရေးကိုပြန်လည်တိဆောက်ပါတယ်တိဆောက်တယ်လုံခြုံရေးကောင်းမွန်လာပြီဆိုတာနဲ့ချက်ချင်းပဲအဲအုပ်ချုပ်ရေးကိုစတိကျပြန်လည်ပြီးတော့တိဆောက်ပါတယ်ဒါသူရဲ့ဥပဒေနဲ့ကြည့်ပဲအဲကျွန်တော်တို့ရောက်ွက်ကြည့်အောင်အုပ်ချုပ်ရေးကိုပြန်ဆောက်ပြီးတော့ဒါတံငါတော်အတွက်ဆောင်းလက်ရှိဆောင်ပြပြပ
ါပြီးရဲ့ရပိုင်းကတမရော်နဲ့ရက်တက်ဖွဲ့ဝင်တွေကရက်ွက်အုပ်ချုပ်ရေးမှုတချို့ကိုအေးအဖွဲ့နဲ့ဆက်သွယ်ရဆိုပြီးဖမ်းဆီးနေတာတွေကြောင့်မြို့နယ်အထွေထွေအုပ်ချုပ်ရေးရုံးမှာနှုတ်ထွက်စာတွေတင်ခဲ့တာတွေလည်းရှိခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ဥတည်မြင့်ကတော့အစိုးရအနေနဲ့မတရားဖမ်းဆီးတာမျိုးမရှိပဲပြစ်မှုကြောင့်သာအခုလိုဖမ်းဆီးခံရတာဖြစ်တယ်လို့သူကပြောဆိုခဲ့ပါတယ်။ရက်ွက်အုပ်ချုပ်ရေးမှုတို့ဟာအေးအဖွဲ့နဲ့ဆက်သွယ်တာလည်းမရှိပဲနဲ့တန်တရားနဲ့ဖမ်းဆီးတာတွေကြောင့်နှုတ်ထွက်ဖို့အပြတ်ခဲ့ကြတာတွေလည်းရှိတယ်လို့ရခိုင်ဒေသခံအချို့ကတော့ဆိုပါတယ်။အုပ်ချုပ်ရေးမှုတွေထွက်ကုန်တာကြောင့်တရားဥပဒေစိုးမိုးရေးအာဏာသွားစေနိုင်တယ်လို့ထင်မြင်ယူဆချက်တွေရှိနေပြီးဒီလိုမတိမငြိမ်ဖြစ်နေတဲ့အခြေအနေပေါ်မှာအစိုးရအနေနဲ့တရားဥပဒေစိုးမိုးရေးဘိုင်းကိုတိကျထိန်းချုပ်နိုင်ပါရဲ့လားရခိုင်မျိုးသားပါတီဒုဥက္ကဋ္ဌဒေါ်အင်းနုစင်ကတော့ဒီအပေါ်အခုလိုသုံးသပ်ပြောဆိုခဲ့ပါတယ
်ရေခင်ရောတက်မလို့လေရောနူးဆက်ရင်းရင်းရောရှိနေတာပဲဒါပေမဲ့ဟိုတိုက်ပွဲတွေစစ်ပွဲတွေအဆက်မပြတ်ဖြစ်နေတဲ့အချိန်မှာတော့နော်ဒီကိတဲ့အတိုင်းပဲသတင်းတွေမှာရှိတဲ့အတိုင်းပဲမငြိမ်မသက်မှုတွေဟာဟိုစက္ကန့်နာရီနေ့ရက်အခုစဖြစ်ရှိပြီးတော့ဖြစ်နေပြီဆိုတော့ဒီအနေထားမှာအစွားရဲ့အာဏာရဲ့ဟာဒီသမဲလုံခြုံမှုအတွဲအမှန်တကယ်ပဲဖြစ်ရောက်သလားမိမိတို့ရဲ့တာဝန်ထမ်းဆောင်နေကြတဲ့ဝန်ထမ်းအသေးသေးတွေပေါ်မှာရောနော်ဟိုလုံခြုံမှုပေးနိုင်သလားအဲဆိုရာမျိုးတွေကိုတော့စမ်းသပ်ရှိလို့ရပါတယ်။အဲမလုံခြုံမှုတွေဖြစ်နေတယ်ဆိုတော့ဒါဟာအစိုးရတရရဲ့ကုတ်ကဲမှုနော်အာဏာရဲ့ဟာတနည်းအားဖြင့်ရော့ရဲနေပြီးတော့ပြည်သူကိုလုံခြုံအောင်ကာကွယ်မှုမပေးနိုင်ဘူးလို့တော့သုံးသပ်လို့ရပါတ
ယ်။စခိုင်းပြည်နယ်မှာတက်မရော်နဲ့အေအေတိုက်ပွဲတွေဖြစ်ပြီးနောက်ပိုင်းအုပ်ချုပ်ရေးမှုတွေကဖမ်းဆီးခံရတာတွေကြောင့်ပြီးခဲ့တဲ့နှစ်အတွင်းတောက်တော်ရတိတော်ညာဦးနဲ့မင်းသားဒေတာတွေမှာအုတ်ချုပ်ရည်မှုတာဝန်ကနေနှုတ်ထွက်ခွင့်ပြုဖို့စာတင်ခဲ့တာတွေရှိခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာအစိုးရတပ်မတော်နဲ့အေအေအဖွဲ့သားစည်ရေးပရိပခါတွေတနေ့တခြားပုံမှုပြင်းထန်လာနေပြီးတိုက်ခိုက်မှုတွေကမြို့ပေါ်အထိပါတိုက်ရောက်မှုတွေရှိခဲ့ပါတယ်။ မျိုးပေါ်မှာနဲ့သမျှတိုင်းမှုတွေလူမြင်ကွင်းရှိလူတက်မှုတွေဖြစ်လာပြီးဒါဟာတရားဥပဒေစိုးမိုးရေးပြက်ပြားလာတဲ့သဘောဖြစ်တယ်လို့ဒေသခံအချို့ကတုံ့ပြန်ပြောဆိုနေကြပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။
ခိုင်နောက်ပိုင်းကရစိတောင်မြို့နယ်ဖက်မှာဆူရတက်နဲ့ရခိုင်လက်နက်ကင်ရေးဖွဲ့တို့တိုက်ပွဲပြင်းထန်နေတာကြောင့်ဒေသခံထောင်ချီထွက်ပြေးနေရတဲ့ရှင်တွေကိုပြောပြပေးရှင်ပါတယ်ကျွန်တော်တက်နိုင်ပါရစိတောင်မြို့နယ်ရဇိုးချောင်းပြူရနီးကအုံချောင်းကျေးရနီးမှာမနေ့ကညနေပိုင်းကတိုက်ပွဲပြင်းထန်ဖြစ်ပေါ်ခဲ့တာကြောင့်ဒေသခံထောင်ချီထွက်ပြေးနေကြရတယ်လို့ရစိတောင်မြို့နယ်မြို့သားလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်လကပြောပါတယ
်ဒေသခံတွေအကုန်လုံးတထောင်ကျော်လောက်ပဲပြေကျော်ကတော့ကျော်ကတော့ခြေရောလောက်ရှိတယ်တထောင်ကျော်ဆိုတာဟိုကမူလကတိကဒီရောတွေကကြီးနေရတာသူတော့ပြန်ရှိတဲ့လူတွေထဲလို့ပြေးတာအဲပြီးခဲ့တဲ့တဖာလောက်ကစားပြီးလို့ပြေးတာလွန်ခဲ့တဲ့လင်းငါလာကစားမယ်ဆိုရင်တော့ဒါကလူလင်းငါထောင်လောက်ပြေးရအောင
်အုံချောင်းကြီးပါဟာရသေးတော်မျိုးရဲ့အနောက်ဘက်15မိုင်กว่าမှာရှိတဲ့တမိလက်ကျုံးမှာတည်ရှိတာဖြစ်ပြီးတိုက်ပွဲတွေမကြာခဏဆူဆူလို့ဖြစ်ပေါ်နေတဲ့နေရာတစ်ခုလေးဖြစ်ပါတယ်ဒေသခံတွေများစုဟာပြီးခဲ့တဲ့လတွေကဖြစ်ပေါ်ခဲ့တဲ့တိုက်ပွဲတွေကြောင့်ထွက်ပြေးနေကြပြီးဂျွာမာကြံခဲ့တဲ့သူတွေဟာလည်းမနေ့ကတိုက်ပွဲတွေမှာဆက်လက်ထွက်ပြေးလာကြတာဖြစ်တယ်လို့ရသေးတော်ဆွေးဆောင်တွေကိုကူညီပေးနေတဲ့ကိုဘက်ကာကပြောပါတယ
်ဘယ်လိုကောင်းလဲအဲ့ဒီနေရာကဟိုအစကလေးကဒီကျွန်တော်ဟိုရသေးတော်မျိုးတွေမှာစဖြစ်ကြတဲ့အဲ့ဒီကျောက်တန်းကျောက်တန်းတိုက်နေပုံပါပေါ့အုံဆောင်ကလည်းကျောက်တန်းတိုက်နေတယ်မှာပါတယ်အဲသူတို့တွေကစကြရစီးတဲ့မှာစားနေရတဲ့အချိန်ဆိုတော့အခုလိုဟိုနောက်ထပ်မင်းကဖြစ်သွားတဲ့အချိန်မှာပို့ပြီးဆုံးတော့အမှသူ့တပ်ဝင်းကြီးကရော်ဥပသမီးလာရော်တဲ့ရော်ဟောင်းနောက်ပြီးတော့ဒီဘက်ကကြည်စိုးချောင်းလို့ဒီဘက်ကျောက်ကုံဘုံတို့အဲတပ်ဝင်းကြီးရော်တွေကဘလို့မဟိုဟာဟိုနေလို့မရတော့ဘူးကိုနေလို့မရတော့ဘူးကိုဆက်အကုန်လုံးဆက်ပြေကုန်ကြတယ်လေဆောင်းသေးကြီးလာ
မနေ့ကတိုက်ပွဲတင်းထန်ဖြစ်ပေါ်ခဲ့တဲ့သမီးလာကျွန်းအုံဆောင်ကျေးရွာနီးကဒေသခံတွေဟာဘေးလွတ်ရာကျေးရွာတွေကိုထွက်ပြေးနေကြပြီးဒီကနေ့အထိရသေးတော်မျိုးပေါ်ကိုထွက်ပြေးလာသူတွေရှိနေတယ်လို့ကိုဘက်ကာကဆက်ပြောပါတယ
်ဟုတ်တယ်ဟုတ်တယ်မျိုးပေါ်ကလည်းအသီးသီးကသူတို့ဟိုဂျူးလို့ရတဲ့လာရတဲ့လမ်းကြောင်းကဟိုကခွန်နာဆက်လေနဲ့လာရရှိသေးအမျိုးမျိုးပေါ်ထွက်ပြေးလာရတဲ့မျိုးရှိရကိုဟုတ်တယ်ဟုတ်တယ်ကမဒီနေ့လေတပွဲပွဲရောက်နေရတယ်ကျွန်တော်တို့အေးအပြည့်ရည်ကိုမရဘူး
ရခိုင်ပြည်နယ်တွင်းကရသေးတော်နဲ့အန်းမျိုးနယ်တွေမှာမနေ့ကတိုက်ပွဲချိပေါ်တာတွေရှိပြီးဒီကနေ့မနက်ပိုင်းမှာလည်းတိုက်ပွဲတွေဆက်လက်ချိပေါ်နေတာတွေရှိတယ်လို့ရခိုင်လက်နက်ကိုင်ရဲ့ဖွေပြောခွင့်ရခိုင်ဒုခကပြောပါတယ
်။ဟုတ်ကဲ့ပါခင်ဗျာဒီရခိုင်ဒေသမှာတော့ဒီနေ့ဒီတိုက်ပွဲတွေကတော့ရှိတယ်ကြာမနေ့ကလည်းဟိုတိုက်ပွဲတွေရှိတယ်မနေ့ကတော့ဒီအန်းဘက်မှာလည်းတိုက်ပွဲတွေဖြစ်တာရှိတယ်ဒီမနေ့မှာလည်းဟိုထပ်ဖြစ်တာတွေရှိတယ်လို့သိရတယ်ဒီလိုရှိရင်ဒါရသေးတော်ဘက်မှာလည်းတိုက်ပွဲတွေတော့ရှိတယ်ကြာဒါမလို့ဒီအဲ့ဒီတိုက်ပွဲတွေရဲ့အသေးစိတ်တွေကတော့ကျွန်တော်စီကတော့ဟိုလောလောဆယ်ရောက်လာတာမရှိသေးဘူး။ဒါကြောင့်မလို့ဒီထိခိုက်ကြဆုံးမှုဒီအသေးစိတ်အခြေအနေတွေကိုတော့လောလောဆယ်ဟိုပြောလို့မရသေးဘူး
။ရခိုင်ပြည်နယ်တွင်တိုက်ပွဲတွေရှိနေတဲ့ပတ်သက်ပြီးတပ်မတော်ဖက်ကဘူရော်ရီကဆက်တွေ့ခဲ့ပေမဲ့လည်းအကြောင်းတစုံတရာတုံ့ပြန်မှုမရရှိခဲ့တာလည်းဖြစ်ပါတယ်။ရခိုင်နောက်ပိုင်းမှာအခုရပိုင်းတွင်တိုက်ပွဲတွေလည်းရှိနေသလိုပုံမကျုံကြောက်တော်ဖက်တွေမှာလည်းတပ်မတော်သားတွေနဲ့ရဲတပ်ဖွဲ့ဝင်တွေတပ်ဖြတ်ခံရတာတွေရှိနေပါတယ်။ကျွန်တော်တတ်နိုင်စစ်တွေကနေသတင်းပေးပို့ထားတာပါ။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါမယ်။ရေဒီယိုအစီအစဉ်တွေကိုမနက်6:00ကနေ8:00အထိနဲ့ည9:00ကနေ10:00အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00ကနေ8:00ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါသေးတယ
်ကရင်လက်နက်ကန်ကရင်မျိုးရာစီယုံကရန်ယူဖွဲ့ဟာမြန်မာအစိုးရနဲ့ NCA ပြည်ရလက်မှတ်ရေးထိုးထားပြီးမဲ့ပဋိပက္ခကာလတွင်အိုးအိမ်ဆုတ်ခွာတင်းချောင်လာတဲ့ကရင်ဒုက္ခသည်စခန်းကဒုက္ခတွေတွေနေရမပြန်နိုင်သေးတဲ့အခြေအနေကိုတင်ဆက်ပေးပါမယ်ကျွန်တော်နိုင်ကွန်းအိမ်ပါသမ်းမြန်မာနေစားအခြေပြုကရင်ဒုက္ခသည်စခန်းခုနှစ်ခုကကရင်စစ်ပြေးဒုက္ခသည်8000လိပါဟာနေရရင်းကိုပြန်ဖို့အခက်အခဲရှိနေတယ်လို့ကရင်ဒုက္ခသည်ကော်မတီဥက္ကဋ္ဌဆော့ရောဘတ်ထွေးကပြောပါတယ
်ဒုက္ခသည်အနေနဲ့ပြန်ဖို့ကတော့ဉာဏ်နဲ့မရှိတော့ဘူးပြန်ဖို့ကလည်းစောက်ဦးနေရတယ်တော်တော်ခက်ခဲတယ်အရင်ကရှိထားတဲ့ဒီလေးပါလေးရပြည်သိုင်းလိုက်တော့အခုက90ပြန်လို့ရှိဘာမှပြန်ကြည့်လို့မရတော့ဘူးအခု90မှပြန်ရင်အဲ့ဒီပြန်တဲ့နေရာကိုနေအောင်လို့ပြန်လို့မရဘူး
ညီမနိုင်ငံရေးပြောင်းလဲမှုဖြစ်စဉ်နဲ့တူနိုင်ငံတကာကနေဒုက္ခသည်တွေနဲ့ INDB တွေအတွက်ကူညီထောက်ပံ့မှုလျှော့ချလာပြီးအကူအညီရက်စက်မှုများရှိလာလို့ဒုက္ခသည်တွေရဲ့စားသောက်ရေးမှလည်းအခက်တွေ့လာတယ်လို့ကရင်ဒုက္ခသည်ကော်မတီဥက္ကဋ္ဌဆော်ရဘတ်ထွေးကဆက်ပြောပါတယ်
စားသောက်ရေးရှိနေတာတော့အရင်နဲ့စားလို့ရှိရင်တော့တော်တော်ခွန်ကခွာခြားမှုရှိတယ်ထောက်ပံ့မှုလည်းတော်တော်နည်းလာတယ်လေစိတ်ချနေပါတဲ့ကတော့ဆာရင်းနဲ့ဆိုစိတ်ချပြီလို့ရတယ်အကူအတော့တဝဲလာပဲရတယ်လူကြီးတယောက်ဆိုတော့စာဝေးရင်းနဲ့ပတ်သက်တာတော့တော်တော်ဟုတ်နေတယ်နော်
ဆိုင်မြမနေစားတလျှောက်ရှိကရင်နီဒုက္ခတဲ့စကန်တစ်ခုအပါဝင်ဒုက္ခတဲ့စကန်9ခုမှာအစိုးရမဟုတ်တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ TPPC အပါဝင် UNHCR အဖွဲ့ကအကူအညီပေးဆောင်နေပေမဲ့လက်ရှိစန္ဒရိတ်ကအကူအညီထောက်ပံ့မှုတွေပြင်ပညာရေးကျန်းမာရေးအကူအညီတွေလျှော့ချမှုတွေနဲ့လည်းကြုံတွေ့နေရပါတယ်ကရင်မျိုးရာစီယုံကရန်ယူဖွဲ့ဟာမြန်မာအစိုးရနဲ့ SCA ပြည်ရလက်မှတ်ရေးသိုးထားပေမဲ့ကရင်ပြည်နယ်ဖားပွန်ခရိုင်အတွင်းမှာစစ်ရေးသိမ်းမှမှုတချို့တော့ရှိနေသေးပါမေလနဲ့ဇွန်လအတွင်းတိုက်ပွဲဖြစ်စဉ်ကြောင့်ဒေသခံရွာသား900ကျော်ဟာစစ်ဘေးသိမ်းရှောင်နေရတယ်လို့ကရန်ယူဖားပွန်ခရိုင်ဥက္ကဋ္ဌဘရူစောသဲတယ်ကပြောပါတယ
်တလနလတော့ဖြစ်ပါလေတိုက်ပွဲနေတဲ့လူကြကြကြဖြစ်ကြဖြစ်သွားတာရှိပါတယ်တိုက်ပွဲဖြစ်လာတော့အဲ့ဒီသောတွေ့ကာလမှာတော့ပြည်သူတွေကြေးရှောက်တာလည်းရှိတယ်အဲ့လာတွေ့မှာကြတော့ဆက်ကြည့်ကြည့်ရတဲ့ရွာလေးရွာရှိတယ်။နောက်ကလူဦးရေလည်း980နေရပါလေ။ဆက်ကြည့်တိကျတဲ့အခြေအနေ
။ KNU တပ်မ9နဲ့မြမတပ်မတော်တို့ကြားဧပြီလ3ရက်နေ့ကနေဇွန်လ3ရက်နေ့ထိဖာပုံမြို့နယ်အတွင်းထိတွေ့တိုက်ပွဲပေါင်း88ကြိမ်ဖြစ်ပွားခဲ့တယ်လို့လည်း KNU သတင်းပြန်ကြားရေးဌာနကနေထုတ်ပြန်ထားပါဗျ။တပ်မတော်ကနေလမ်းဖောက်လို့မှုကြောင့်2018ခုနှစ်မတ်လကစပြီးတော့ KNU တပ်မ9တပ်ဖွဲ့နဲ့တပ်မတော်တို့ကြားစစ်ရေးသိမ်းပါခဲ့တယ်လို့ဖာပုံမြို့နယ်လက်မူဘလောတေရခန်ဆေရွာကရွာသား2000ကျော်ရွာကနေတင်းချောင်နေခဲ့ကြရပါတယ်။ဒီစစ်ဆောင်တို့နေရရင်းကိုပြန်လာသူတွေရှိသလိုတောတွင်းနဲ့လိဆက်ရရွာတွေမှာဆက်လက်တင်းချောင်နေရတဲ့သူတွေလည်းရှိနေပါတယ်။ KNU နဲ့မြန်မာဆိုရတို့အပြစ်ခံရဆေးရေးသဘောတူညီချက်ရရှိပြီးနောက်ပိုင်းဒုက္ခသည်တွေနေရရင်းပြန်ဖို့ထိုင်းအနာပိုင်းတွေကနေ PR ပေးမှုတွေရှိလာနေပါတယ်။မြန်မာနိုင်ငံတွင်ပြန်လည်အခြေချနေထိုင်လူတဲ့ဒုက္ခတွေတွေရဲ့သဘောထားတင်ပြလာမှုကြောင့်ထိုင်းမြန်မာနိုင်ငံတာဝန်ရှိသူတွေနဲ့ UNHCR တို့ပူးပေါင်းပြီးလှုပ်ဆောင်လာနေပြီမဲ့အကောင့်တွေဖော်မှုအားနည်းနေပါတယ်။ဂျပန်နိုင်ငံနီပွန်ဖောင်ဒေးရှင်းနဲ့နှစ်သလအစီအစဉ်နဲ့ကရင်ပြည်နယ်မြောက်ပိုင်းမြို့တွင်က 6K ကော့မြို့သစ်စီမံကိန်းရဒုက္ခတွေတွေနဲ့ KNU တာမီသားစုဝင်တွေပြန်လည်အခြေချဖို့စီစဉ်ခဲ့ရမှာလဲ။စာဝတ်နေရေးအတွက်အလုတ်ကန်ခွေလမ်းမှာရှားပါနေတဲ့အခြေအနေမှာရှိနေပါတယ်။ကျွန်တော်နိုင်ကိုအိမ် VOA မြန်မာပိုင်းကနေသတင်းပေးပို့ထားပါတယ်။
မလေးရှားနဲ့ထိုင်းနိုင်ငံတွေမှာမြန်မာလူသမားနှစ်ဦးဒီရက်ပိုင်းတွင်မိမိကိုယ်ကိုအဆုံးစီရင်မှုတွေရှိခဲ့ပြီးဒါဟာကိုဗစ်ကာလအတွင်းကြုံနေရတဲ့အကျက်တဲတွေကြောင့်ဖြစ်တယ်ဆိုပြီးမြန်မာသမားကူညီအဖွဲ့တွေကပြောပါတယ်ဒါနဲ့ပတ်သက်လို့ကျမမအေးမှစုံစမ်းမေးမြန်းထားတာပါမလေးရှားနိုင်ငံမှာအလုပ်လုပ်နေတဲ့မြန်မာနိုင်ငံမကွေးတိုင်းတောင်မင်းကြီးမြို့ကြီးအောင်ကျေးရွာသားဖြစ်တဲ့ကိုကျော်သာဝင်းဟာမလေးရှားနိုင်ငံရာဝမ်းမြို့မှာမိမိကိုယ်ကိုမိမိအဆုံးစီရင်မှုဖြစ်ပွားခဲ့ပါတယ်။ဒီကာလမှာတရားမဝင်နေထိုင်နေသူတွေအနေနဲ့အလုံးမရှိတဲ့ဒုက္ခနဲ့စားဝတ်နေရေးအဆင်မပြေတာရဲ့ကြောင့်အခုလိုမျိုးအခြေအနေတွေဖြစ်လာရကြောင်းမလေးရှားနိုင်ငံလူမှုရေးအသင်းဥက္ကဋ္ဌဦးစံဝင်းကပြောပြပါတယ်
။သူကဒီဒီမှာနေတဲ့မြန်မာနိုင်ငံသားဒီမှာတရားမဝင်အလုပ်သမားတွေဆိုပြန်လို့မရဘူး။ဟု
တ်ကဲ
့။ပြန်လို့ဆိုတော့ဘာကိုမရှိဘာမရှိသူကပြန်လို့မရဘူး။အဲ့လူကြီးကတော်တော်များများရှိတော့ပြန်အောင်ပြလူလက်သေးတယ်ကြာတယ်တို့ကထောက်ထားမရှိဘူးမထောက်ထားဆိုတော့ဘာမှမရှိဘူးအမရဲ့
ဟုတ်က
ဲ့ဒီမှာဟိုသာပေါ့အလုံးမခတ်ကြဘူးအဲ့ခက်ခဲတွေ့တယ်ဟုတ်တယ်ဒီမှာအလုံးတွေမခတ်တော့ဘူးမခတ်တော့အင်းသားကားတွေကလည်းတရားမယ်ပါရဲ့ဒါတို့ကဒီညီသားစုတွေလည်းဒီမှာချက်နေလို့ရှိရင်အွေးတွေကပုံဆက်လာမယ်အဲ့လိုမျိုးဖြစ်နေဒီမှာရဲ့အဲ့လိုလူအလုံးကပြန်ရင်ကြတော်တော်များများပြန်ရင်ကြသူကလည်းမြန်မာပြည်ပြန်ရင်လည်းသူ့ဘာလဲဒီညီသားစုတွေရောက်ရှိတယ်ပေါ့အမရဲ့အိုးတရားဝင်လို့တမန်ပေါက်တဲ့အခါကျတော့ဘာမှမရှိဘူးပါမှလေဒီမှာအလုပ်တိုင်းတွေကလည်းရှားပါးတယ်ပေါ့ပါလေတန်ကြီးတော့လည်းမလုပ်ချင်တော့ဘူးရဲတွေကလည်းဒီကနေ့လိုက်ဆန်းနေတာရှိတယ်ဒီပါလေအဲ့ဒါ
မိမိကိုယ်ကိုအဆုံးစီရင်သူရဲ့ရုပ်လောင်းကိုရင်ခွဲဆစ်သေးပြီးကိုဗစ်ရောဂါကြောင့်မဟုတ်ဘူးဆိုပြီးမကြခင်ရက်ပိုင်းမှာသူ့ရဲ့သာပနာကိုလုပ်မယ်လို့ဆိုပါတယ်။တရားမဝင်မြန်မာနိုင်ငံသားတင်းကနဲလောက်ရှိနေတဲ့မလေးရှားနိုင်ငံမှာတွာလာလှုပ်ရှားမှုကန့်သက်ထိန်းချုပ်ရေးအမိန့် MCO ထုတ်ပြန်ထားတဲ့အချိန်မှာပိတ်ဆို့ပြီးတော့ကျမ်းမာရေးဆစ်သေးတာတရားမဝင်လူတွေကိုဖမ်းတာတွေရှိတာတွေကြောင့်အလုံးရှင်တွေကလည်းတရားမဝင်နေထိုင်သူတွေကိုအလုံးမခန့်ရဲပဲဖြစ်နေကြပါတယ်ဒီအတွက်အလုလက်မဲ့တွေလည်းများလာကြတယ်လို့ဆိုပါရယ်အခုအခါမှာတော့မြန်မာလူသမားတွေဟာမလေးရှားနိုင်ငံမှာလုပ်ကိုင်စားတောက်ဖို့ခက်ခဲလာတာဒီကြောင့်နေရပြောင်းခြင်းလာကြတာဖြစ်တယ်လို့လည်းဆိုပါရယ်အဲ
လောကောင်းကတော့ဘူရတော့ပဲသူကပြည်ရည်တွေကျော်လို့ရပါပြီအစင်မသိလို့ပဲဒီဥပမာပေါ့ပြည်ညာတဲ့
Solo we don't want any more performance. So no the pretty low change with the thing which indication with the thing with the idea that with the thing at all. I saw the Diamo and the Kano Gumiara. Kano Gumiara Kajara Gumiara. No one knows you. Of course, you know, my little opponent was a good Sakian, please.
ก็รอรอรู้กันอย่างนี้เข้าไอ้เนี่ยมาโซชีนี่ดีไม่ใช่แบบรู้ว่าจะเอามาทำพี่น้องเราหนังไม่ดีแต่ในเนี่ยไอ้เนี่ยดีดีว่ามาไอ้เนี่ยนั่นที่จะมาวิจารณ์อะไรดีชีวะไอ้คนนั้นยืนรีบบอกยังยืนตาพาไอ้เจ้าตัวนี้ตาพาทักทายไปเบลกี้ทักทายเราหน่อยชีวะกูไอ้ท่านยังหน่อยไม่เข้าไอ้ลูกเจ้าอะไรที่เว้ยไทยเนี่ยนักการเมืองใหญ่ด้วยนี่ไทยนี่เนี่ยจะมาในงานละแต่ลิสต์งานนี่อยู่กูเอาไหนฮะกูเป็นนักจิงกาละด้วย ป่วยซะเนี่ยเสร็จไปญาติในงานก็เปลี่ยนผู้ลูกต่างแก่มาตําแหน่งท่าได้แก่ด้วยมาลามาขอไปเนี่ยป่วยซะก็อาชีพช่วยนี่ล่ะจ้ะสิทธิ์เจ็ดที่ตัวในไทยเนี่ยอลุตมะอ่างมาเว้ยมิมิกูโกโจ้ซะจ้ะอสงสิยนตั๋วแก่เลยสุบีไทยตรีนี่มาพอปะจ้ะบาเลยกูเป็นไหนที่เยบอกาละมาไทยနိုင်ငံมาတော့ญาติในงานละอลุละแม่ဖြစ်ตู တိုင်းနယ်လောက်ရှိလာတာကြောင့်စားတောက်ရေးအကူအညီပေးနေတဲ့အဖွဲ့တွေလည်းလက်လမ်းမမီဖြစ်နေတာမို့သူတို့နေရပြန်ဖို့ကစားစီစဉ်ပေးစီခြင်းနဲ့လို့လည်းမြန်မာလူသမားတွေကိုအကူအညီပေးနေတဲ့အဖွဲ့တွေကပြောဆိုကြပါတယ်ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပို့နေတာပါ
UA Mobile App Android phone address to Google Play ne iPhone တွေ အတွက် Apple App Store တွေမှာ VOE Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOE မြန်မာဌာန ဆိုတဲ့ logo နဲ့ဖြစ်လို့ ရှာဖွေရတာ လွယ်ကူပါတယ် ဒီ application ကနေ VOE အစီအစဉ်တွေကို ဓာတ်ရိုက် နားဆင်ကြည့်ရှုနိုင်တဲ့အပြင် ကိုနှစ်သက်ရာအချိန်တိုင်းမှာလည်း သတင်းဆောင်မတွေ အပတ်စဉ်ကဏ္ဍတွေကို နားဆင်ဖတ်ရှုနိုင်ပါတယ်ညာ
မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ခံရပြီးတဲ့နောက်မှာတော့ပြည်တွင်းကဈေးရောင်းဈေးဝယ်ပုံစံပြောင်းလဲသွားတာတွေ့ရပါတယ်။ဘယ်လိုပြောင်းလဲသွားသလဲဆိုတာကိုကြည့်ကြရအောင်။မြန်မာနိုင်ငံမှာမတ်လ23ရက်နေ့ကစတင်ပြီးတော့ COVID-19 ရောဂါပိုးကူးစက်ခံရသူတွေကိုတွေးရှိခဲ့ပြီးတဲ့နောက်မှာတော့အစိုးရရဲ့ထိန်းချုပ်မှုနဲ့အတူပြည်သူအများစုအနေနဲ့မလိုအပ်ဖဲနဲ့အပြင်ထွက်ခြင်းကိုလျှော့ချခဲ့ကြပါတယ်။အိမ်မှာပဲနေထိုင်ပြီးတော့အလုပ်လုပ်ကြတာတွေအိမ်မှာနေရင်းနဲ့ပဲလိုအပ်တာတွေကိုအွန်လိုင်းကနေမာယူပြီးဈေးဝယ်ကြတာတွေပြုလုပ်လာခဲ့ကြပါတယ်။ဒါအပြင်ဈေးကားတွေနဲ့လိုက်လံရောင်းချတဲ့ဈေးတွေရှိသလိုဈေးကားတွေကိ ောင့်လူတွေဈေးလာမဝေကြတော့တဲ့အတွက်လူတွေရှိရာစီကိုလိုက်လံဈေးရောင်းချဖို့စိတ်ကူးရာကနေဈေးကားလေးထွက်ဖြစ်ခဲ့တဲ့အကြောင်းကိုမတ်တန်နာဆိုကအခုလိုပြောပြပါတယ
်။ဈေးထဲမှာအဲဒီဈေးရောင်းတာဖြစ်တဲ့အတိုင်းလူတွေကမဆက်ကြဘူးလေဈေးထဲမှာ။ဒါတော့ကြာတော့ဈေးတွေကရောင်းပါတယ်။အနေုံတွေကရောင်းလို့တော့မှပဲ1000လောက်တော့မပြည့်ရှင်ဘူးခါသေးကြတော့အဲကြောင့်မလို့ဒဲရောင်းခက်ခဲရတော့ဟိုရက်ွက်ထဲမှာဝင်ရအဲကားထိုးရတာတော့နည်းနည်းခက်ခဲကြည့်ရအဲကားတွေကဟိုကိုကဝင်နေသူများဒီကိုပိုင်ကားတွေကကြည့်ရလေဝင်ရထွက်ရတာအဆင်မပြေဘူးအဲ့ဒါကြောင့်အဲ့ဒါပဲခက်ခဲကြည့်ကျန်တာတော့ခက်ခဲမရှိပါဘူးဒီကလည်းသဘောကျတော့အိမ်ရှိအိမ်ရှိပဲလိုက်ကြည့်တော့ပဲရောင်းမေးလိုက်တော့လေ
အစိုးရရဲ့တိုက်တွန်းမှုနဲ့စီပင်တရားရဲ့စီမံခန့်ခွဲမှုတွေအောက်မှာဈေးလိုက်ရောင်းနေကြသူတွေလည်းရှိလာတာတွေ့ရပါတယ်
အဲရောင်းပေးတဲ့တိုင်းလည်းရှိပြီးပါတယ်။အဲတော့ဝယ်တဲ့သူတွေကသိချမ်းလာတယ်လေ။ဘောလည်းတားမဲ့လေရောင်းလို့ဆိုတော့တင်ရောင်းတာလည်းရှိပြီ။ဈေးတွေအတိုင်းပဲဒီလိုဖြစ်သွားတာမျိုးတွေရောင်းချပြီ။အားကြောင့်ကျွန်တော်တို့စားသုံးမှုတွေရောပိုရောသူတို့စားပွဲတဲ့ဈေးတွေကလည်းဈေးရောင်းလာတယ်။စီတားရေးကော်မတီကတောင်းလာဒီလက်ဆောက်မလာဖွဲ့နဲ့ပြောင်းပြီးတော့ကျွန်တော်ပိုပြီးစားပွဲဖြစ်ထုတ်ပြီးသွားပြီးဈေးရောင်းလာတယ်။ရှင်းနိုင်ရင်ဈေးတွေကိုဒီတူတဲ့နေရာမသွားဖို့ပေါ့လေ။
ခုလိုဈေးတွေရှိနေတဲ့အတွက်အင်ရှင်မတွေအနေနဲ့ဈေးသွားစရာမလိုတဲ့အပြင်ကိုဗစ်ရောဂါကူးစက်ခံရမှုကိုလည်းကြိုတင်ကာကွယ်ရာရောက်တဲ့ဆိုတဲ့အမြင်နဲ့ဈေးကားတွေကပဲဝယ်ယူအားပေးနေကြခြင်းဖြစ်တယ်လို့အင်ရှင်မတူကခုလိုပြောပါတယ
်။ကောင်းပါလေခုလိုလာပြီးကြောင်းလာလည်းပဲလေခိုးလည်းသွားငွေရတာပေါ့ငင်းလားဒီမှာပဲဝယ်ရတာပုံလို့အဆင်ပြေပါလေ
ဖေနောကမထူပါဘူးမတင်းမြင်ပါပဲချက်ကချက်သားဆိုရင်အကောင်လိုက်ရောင်းကြတယ်လေငါဆိုရင်အကောင်လိုက်ရောင်းကြတယ်ပေါ့အကောင်လိုက်ရောင်းတဲ့မှာတော့ပုံပြီးတက်တာလည်းပေါ့ဒီမှာရောင်းလာတော့ဒီကတော့ပုံပြီးအဆင်ပြေတယ်လို့မြင်ပါတယ
်အစိုးရရဲ့ရောဟာကာဝေးထိ ंछ ုံမှုစနစ်နဲ့စီပင်တာယာရဲ့စီမံခန့်ခွဲမှုကြောင့်အင်ရှင်မာရီအပြင်ထွက်စရာမလိုဘဲနဲ့ဈေးဝယ်နိုင်ခြင်းဖြစ်တဲ့အတွက်ပြောင်းလဲသွားတဲ့အရောင်းဝယ်ပုံစံကိုသဘောကျမိရလို့အင်ရှင်မာတူကလည်းသူမရဲ့အမြင်ကိုပြောပြပါတယ
်ကောင်းပါတယ်ရောက်ွက်ထဲမှာလာပြီးကားရင်းနဲ့ဈေးရောင်းပေးတာလေအခုဆိုဒီရောက်ွက်ထဲမှာဆိုနှစ်ရက်ချတစ်ခါလောက်ဈေးကားလာတယ်အဝေးရချင်းကလည်းအဆင်ပြေတယ်။ဈေးကြီးနဲ့တိတ်မကွာလာဘူး။ပစ္စည်းလည်းလက်တယ်။တပတ်တစ်ခါတော့တော့ကူသွားပြစ်တာပေါ့။တခါကျတဲ့ဈေးကမလာရင်တော့ဂျာတဲ့မှာသွားတာပေါ့။ဈေးကလာရင်တော့နှစ်ရက်တစ်ခါလောက်ဒီအောက်မှာပဲအသားငါရောအသီးရွက်ရောကျက်သွန်ဖြူကျက်သွန်အနီးရစားလေ။အကုန်လုံးအဆင်ပြေတယ်ဝယ်ရတာ။ဈေးလည်းမကွာဘူး။ဈေးကလာတာကောင်းတယ်။ဈေးရောင်းပုံစံနဲ့ဈေးရောင်းတဲ့ပုံစံပြောင်းသွားတာလည်းဟိုကျူးဆိုပါတယ်။
အရှင်မရီနေနဲ့ခုလိုဈေးကားတွေကိုစောင့်မျှော်ဝယ်ယူနေကြသူတွေရှိနေတဲ့အတွက်ဈေးတွေပြန်ဖွင့်ပေမဲ့ဈေးထဲမှာတော့အရောင်းဝယ်တွေပါကုန်နေလို့ဈေးတွေကဈေးတက်ချူကလည်းပြောပြပါတယ်
။ဟာလေဒါအခုယောဂဖြစ်နေတဲ့အချိန်မှာလူတွေကလူသွားလူလာနေတယ်။လူသွားလူလာနေတဲ့ခါမှာဈေးတွေပြန်ထွက်နေပြီလေ။ပြန်ထွက်ကမှအရောင်းဝယ်တွေကပါတယ်။ဘာလို့လဲပါလဲဆိုလို့ရှိရင်အခုရက်ွက်တွေကိုလဲတွေနဲ့လိုက်ရောင်းနေ၊ဂါတွေနဲ့လိုက်ရောင်းနေ၊ကားရလျှောက်ရောင်းနေ။အဲ့ဒီမှာတရှိသူကြားလည်းအပြင်မထွက်တော့ဘူးပေါ့။ဒီမှာကနေအိုင်လိုင်းအောင်လူချာကိုဝဲတယ်။ဒီရက်ွက်တွေဒီဈေးတွေမှာကျတော့လူသိမ့်မလာတော့အယောင်းဝယ်တွေပါတယ်။တချို့ကျတော့လက်မယောင်းနိုင်တဲ့လူကြတော့ဒီမှာကိုယောင်းနေကြနေရမှာပဲယောင်းတော့အယောင်းဝယ်တွေပါတာပေါ့။သူတို့တွေကအဲ့လိုမျိုးလက်ယောင်းတဲ့ခါကျတော့ဝယ်သူကမလာတော့ဈေးတွေ။ဒီနေ့ဒီယောဂကြီးပြီးွားလို့ရှင်တော့အကုန်လုံးပုံမှန်တိုင်းပြည့်စုံတယ်လို့ထင်တာပဲ။ကိုကျွန်တော်တို့ကပန်းယောင်းတာဆိုတော့အဲ့လိုမျိုးအဆင်ပြေမရှိဘူး။အလားယူတွန်းွားတာတလို့ပြန်ပြီးတော့ဟိုဟာကားဂျိုကားကြရှောင်းသွားတာလမ်းဂျိုလမ်းကြသွားတာဆိုတော့လေကိုလုံငါကြမအဆိုင်အမနဲ့ရန်လာသိန်းဘူးလောက်ရန်အခုက1,500ခက်ကြက်ကြက်အနက်ပိုင်းနဲ့အဲ့လိုမျိုးရောင်းရတာဂျောင်းဝင်တာတော်တော်ကြဆင်
းဒီလိုဈေးကားတွေကိုရန်ကုန်တိုင်းဒေသကြီးမှာတာမကအခြားတင်နေတဲ့တိုင်းတွေမှာလည်းလူနေရက်ွက်တွေထဲမှာဝင်ထွက်ပြီးတော့ဈေးရောင်းပေးနေတာကိုပြည်သူလူထုအနေနဲ့နှစ်သက်ကြိုဆိုကြတာကိုလည်းတွေ့မြင်ရပါတယ်မြန်မာနိုင်ငံမှာတော့ကိုဗစ်ကြောင့်စီးပွားရေးလုပ်ငန်းပုံစံတွေပြောင်းလဲသွားတာမျိုးတွေ့မြင်ရသလိုပဲပြည်သူလူထုရဲ့ကျန်းမာရေးအသည့်အမြင်တိုးတက်လာခြင်းပေါ်မှာမူတည်ပြီးတော့လူနေမှုစနစ်တွေနေထိုင်မှုစနစ်တွေပြောင်းလဲသွားတာကိုလည်းတွေ့မြင်ကြရပါတယ်ရှင်။ကျမမေတ္တချန်ဟိမမြမခသတင်းအေဂျင်စီကနေ VOA ကိုသတင်းပေးပို့လိုက်တာပါ။
ရှင်များရှင်အပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပေးပါမယ်ကျမတင်ကြီးထိုက်ပါအမေရိကန်ပြည်ထောင်စုမှရဲတပ်ဖွဲ့ကဖမ်းဆီးမှုအတွင်းလူမဲမျိုးသား George Floyd တိဆုံးရမှုနောက်ပိုင်း Black Lives Matter လူမဲတွေရဲ့အသက်ဟာလည်းတန်ဖိုးရှိပါတယ်ဆိုတော့ဆန္ဒပြလှုပ်ရှားမှုတွေထွက်ပေါ်လာတာနဲ့အတူ African American လူမဲတွေရဲ့စီးပွားရေးလုပ်ငန်းတွေပိုပြီးကောင်းလာတာကိုတွေ့ရတဲ့အကြောင်း Writers ရဲ့စီးပွားရေးသတင်းဆောင်ပါတစ်ပုဒ်ကိုပြောပြပေးမှာပါအမေရိကန်ပြည်ထောင်စုမင်းနီဆိုတာပြည်နယ်မင်းနီယားပိုလစ်မြို့မှာရဲတပ်ဖွဲ့ဖမ်းဆီးမှုအတွင်း George Floyd တိဆုံးရမှုကြောင့်ဆန္ဒပြပွဲတွေနိုင်ငံတော်ဝန်ပေါ်ပေါက်ခဲ့တယ်လို့လူမှုကွန်ရက်အွန်လိုင်းပေါ်ကရေးသားချက်တွေကြောင့်လူမဲပိုင်စီးပွားရေးလုပ်ငန်းတွေမှာစားသုံးသူတွေပိုပြီးများလာစေခဲ့ပါတယ်။တိတိတသာအယောင်တက်လာတဲ့တိုးတက်လာတဲ့စီးပွားရေးလုပ်ငန်းတွေတဲကတစ်ခုကတော့ကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့လယ်က Comfort LA စားတောက်ဆိုင်လေးတစ်ခုအပါအဝင်ပါ Comfort LA စားတောက်ဆိုင်ဟာဆိုရင်အမေရိကန်တောင်ပိုင်းက African American တွေရဲ့ရိုးရာအစားအသောက်ပုံစံချက်ပြုတ်ပြင်ဆင်တဲ့ Soul Food အရောင်းဆိုင်မှာဆိုင်ပိုင်ရှင်တို့ဖြစ်တဲ့ Mark Walker ကတော့ဒီရက်ပိုင်းမှာတိတိတသာရောင်းအားတက်လာတာလို့ပြောပါတယ
် Easily a 50-60% spike for sure easily the business is drastically increased especially coming
ကျောင်းအထွက်ကနေထွက်ကျော်လောက်တက်လာတယ်လို့ပြောလို့ရပါတယ်ကျောင်းအမရှိတဲ့အချိန်တွေကနေမထင်မှတ်ပဲရောင်းအားတက်လာတာပါကဗေးကာလာနဲ့အသွားလာပြည်ပင်ကတ်တက်ချက်တွေကြောင့်အလုံးမဖြစ်တာကနေပုံမှန်ရောင်းအားထက်ကိုထွက်ကျော်လောက်ရောင်းအားတက်လာတာပ
ါဖောက်တဲ့အစ်စ်တွေရလာတယ်လို့အိမ်တိုင်းရာရဝန်ဆောင်မှုတွေကလည်းအမှားတွေတိုးလာလာလို့ဆိုင်ရှင်မတ်ဝေါ်ကာကဆက်ပြီးပြောပါတယ်
It's just sort of new faces that we're seeing and then the delivery orders that's
when ညမဟုတ်တဲ့လူသစ်တွေလည်းတွေ့ရပါတယ် Now we ain't yaw po be ya me mazari le yalabari. In yaw po be de one sam hoopide, Uber Eats, Postmate, Chow Noun, Grand Hub Tolo, one sam hoodie gani. Now general sign, app go download the online gani, mare lude le mialabari.
American Pirausuma, COVID-19, Kuse, Tena Mudre Jow, Atoa la Ganta, Baby Mudre, now machine with Polipo Melude, Sipoye, Long Andrigo, Bekeraba, COVID-19, Kuse, Tena Mu and the Ejow, just like Tayade, Long Andrima, Wind Andre, let alone Nagi Yapadi. Tabimele Kum Mark Woga, Pudue Paisane, Comfort Ellie, Sato Samaro, a young Bongmante, Titita, Dula Raja.
အလို့ကင်တွေလဲဖန်တီးပေးလာနိုင်ပါတယ်။
Comfort Ellie Saimalabi, Sato Mayure, Tami no Pide, Jimmy Carrington, Ashley McHan Dogaro, Jiwejeshineku Labiro, where you Sato Nava, Mikin Pitu, Jimmy Carrington, Akulu Biobare.
It's come through in terms of what can I do, because you have to go, you know, there's the global, you know, level, but then it's.
Go in there, Barimia, look in my Malaysia, be Sanzani Ragan, Akulu Labi, Abira. ဒါကတကဘာလုံးမှာဖြစ်နေတာလေ။
I mean, I think it's important. You should be very intentional about the
business. Dada, ye chi ye lo thi ma le. Siwa ye lo ngan ngan ni wei yu api ya ma. Yiwe jen ne ti cha si se api te ne lo thi ma le. Ba jang le su lo dro ga kong lu mu tan wai ne ma api ya na api thao pa ni le du le phi lo ba.
American Pirausu Tang Baini, African American New Year, Yuya Bosan Satosai Comfort Elima, Layao Mayu Satong Duriga, African American Lumere Jim Hopau, Latin Webwater Upsite, Barunica Alonso Le, Satosai Ma, Shangibari.
Me being of Hispanic background, I would only imagine that this is the raw cooking that you would.
Latin report upshit to Dreddo, D. Sata Diga, Sanita, Bonsamium, Hopu Sura, Mantinai Mare, Tapin, Sanego, Sabiro, Chichara Gani, Inga Gango, Windaso, Alunga, Damu, Guaviani, Bime, Dari Alunga, Duijung Kauniba, Lupio Dabare, D. Sata Saimaga, Lume, Nubina, Shinri, Tabiarine, and Nasin Tabare. Now, in the Gande Masu Yele, Tangoya Chause, Tangoya Kunase Bilu Nidriga, Gita Buero Bustari Gatavare, Jinjimu Tonga Sinari, Biangle Larane Duwe, Saima Labi, African American Niye, Dele Tonga Rigu, Lure Bobiro, Laya Misan Zijene, Lu, Sanshen Woka Gale Biovare.
The reason we. Most of us normally sort of stay in our own
community. Comfort Ellie Sango, Mark Walker, Piotwaraba, Minnesota Pine, Minneapolis, Newma, Lume Muta, Josh Fly, Ye Pansi Kayamu, Dwin, Tisomugo, Jampu B, Nangatuan, Lumioye, Quajamugo, Sanjende, Diamyata Mugo, Downsude, Sanabia, Puri, Boba Keraba. Showing Sanka Pikerari Shidalu, Ninjanswa Sana Piage Jararile Shibare. The Black Lives Matter, Lumeri at the Hale, Tambo Shibare, Sure, Sanabia, Loshamurine, Silo Ninjuswa Yetija, American Sipoye Lunganji de Chukale, Topian Piosu Lajabare. A Tinkia Winsamu Lungan Pite, Uba Naka Winsamu Lunganji Gale. Black Lives Matter, Loshamune to Jetide, Surago, Piatare, and Nine, American egg, Ganida, Nangandriga, Lumeva, Siwaye, Lungandi, Dre, Uber Eats Apps, Sata, Indan Yaya, Busang Pide, Winsang Mugo, Akaji, Wimuwe, Savia, Bime, Lu, Zunla, Leonita, Duda, Gani, Jinya, Kevalishi. Thank you.
ဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆင်းမြန်းပါမှာမြန်မာနိုင်ငံမှာ COVID-19 အတည်ပြုလုံနာရှိမရှိစစ်ဆင်းနေတဲ့နေရာတွေထဲမှာကျန်းမာရေးနဲ့အကစားဝင်ကြီးဌာနရဲ့ဆေးသုတေသနဦးစီးဌာနလည်းပါဝင်ပါတယ်။ဆေးရုံတွေက COVID-19 သံသယလုံနာတွေနဲ့အသွားအလာကန့်တက်ထားတဲ့နေရာတွေကစောင့်ကြည့်ခံထားရသူတွေရဲ့နမူနာတွေကိုဆေးသုတေသနမှစစ်ဆေးပေးနေပါတယ်။အခုလိုမျိုးစစ်ဆေးနိုင်ဖို့နမူနာယူတဲ့အဖွဲ့အပါအဝင်အစင်းစစ်စစ်ဆေးပေးတဲ့အဖွဲ့တွေခွဲဆောင်ရွက်နေကြတဲ့အကြောင်းဆေးသုတေသနဦးစီးဌာနရဲ့ညွှန်ကြားရေးမှူးသုတေသနဒေါက်တာဝဝအောင်ကအခုလိုရှင်းပြပါဗျ
။စက်တွေကိုတွားယူတဲ့ပေါ့နော်ဆမ်ပယ်တွားကောက်တဲ့အဖွဲ့ရှိတယ်။အကျွန်တော်တို့လက်ပြီးမှဆိုလို့ရှိရင်ပို့ကင်းစင်နဲ့ပတ်စနေကြလောက်ထားတဲ့အခန်းထဲမှာ RNA မျိုးဗီဇာထုတ်ရတဲ့အဖွဲ့အဲ့ဒီမျိုးဗီဇာကို molecule set တွေနဲ့အဒီ COVID-19 ဟုတ်လားမဟုတ်လားအဖြေထုတ်ပေးတဲ့အဖွဲ့နောက်ပြီးတော့ကျတော့ flu ကိုအထောက်အကူပြုရတဲ့အဖွဲ့နောက်ကျတော့သူတို့နဲ့လူနာရဲ့ရာသီဝင်အချက်လက်တွေစရင်းသွင်းပေးရတဲ့အဖွဲ့နောက်ပြီးတော့ကျတော့အထွေထွေပေါ့နော်စီမံအုပ်ချုပ်ပေးရတဲ့အဖွဲ့တွေဆိုပြီးရှိပါတယ်ရှင်
ဒါခွဲကအဖွဲကစစ်ဆေးကြတဲ့အခါမှာလေယောဂပိုးတွေမပြတ်နိုင်အောင်လို့လုံခြုံအောင်အသေးစားလုပ်ထားတဲ့အခန်းတွေထဲမှာဓာတ်ခွဲဆန့်တက်ကြရပါတယ်
။ကျမတို့ laboratory team အနေနဲ့ကျတော့ laboratory အဖွဲအနေနဲ့ကျတော့ကျမတို့ကကျမတို့စီပေးပို့လာတဲ့နမူနာလေးကိုဓာတ်ခွဲအဖြစ်ထုတ်ဖို့အတွက်ဆိုလို့ရှိရင်ကျမတို့ကဒီနမူနာမှာပါတဲ့နော်မျိုးဖိစာကိုဒီဓာတ်ရိုက်ထုတ်တဲ့အဖွဲရှိရယ်သူတို့ကကျတော့ဒီယူလာတဲ့နမူနာလေးကိုသူအရီလေရသစင်ကူးဆက်တဲ့ယောဂပိုးဖြစ်တဲ့အကြောင်းမလို့သူတို့တန်းပြီးတော့ sample တွေရနေပြီးတော့မှသူတို့ရဲ့မျိုးဗီဇာကိုအရင်ဆုံးထုတ်တဲ့အခါမှာဇီဝလုံခြုံမှုအဆင့်နှစ်အထက်ရှိတဲ့တခွဲကန်းဆိုတာကျတော့အထဲမှာတခွဲကန်းထဲကပိုးတက်ထားတယ်နောက်တခွဲကန်းထဲကလေရလည်းအပြင်ကိုပြောက်ဘူးပေါ့နော်နမူနာတွေကိုလည်းသိချအနေနဲ့ကင်းစာကင်းတိုင်းနဲ့အဲဒီကင်းတွေတဲ့တခွဲဝန်ထမ်းတွေကိုလည်းမဖူးဆက်ဘူးပေါ့နော်အဲ့လိုမျိုးအစ်တင်ကြလောက်ကြတဲ့အခန်းထဲမှာထုတ်တဲ့အဖွဲပေါ့နော်ပြီးလို့ရှိရင်အရရတဲ့မျိုးဗီဇာပေါ့နော် RNA ကိုကုနာက molecule set တွေနဲ့ရှာဖွေရတာပေါ့သူကတော့အပြင်တစ်ခွဲစမ်းမှလောက်တာပေါ့ဟိုကကျတော့ပိုးတက်ထားတဲ့သူ့ရဲ့ဒီအထဲလေးကိုအပြင်မထွက်အောင်လုပ်ထားတဲ့အခန်းထဲမှာ negative pressure လို့ခေါ်ရဲအဲ့ဒီအခန်းထဲမှာလုပ်တဲ့တစ်ဖွဲနောက်အပြင်ဘက်ကတစ်ခွဲစမ်းထဲမှာအရထွက်လာတဲ့မျိုးဗီဇာကို covid လာလို့ပြီးတော့စစ်တဲ့ဆက်နဲ့ပေါ့နော် RT-PCR လို့ခေါ်ရရှင်အဲ့ဒီဆက်နဲ့လုပ်တဲ့တစ်ဖွဲတော်ပြီးအဲ့အဖွဲ့ကို support လုပ်ရတယ်ပေါ့เนาะအထောက်အကူပြုရတဲ့အဖွဲ့သူကကျတော့ဒီအဖွဲ့ကိုလှူဆောင်ဖို့အတွက်ပစ္စည်းအစင်းစင်းလိုအပ်တဲ့တခွဲကန်သုံးပစ္စည်းတွေပါနံပါတ်တွေရေးရတယ်အမှန်ကန်အောင်ပေါ့เนาะဒီဟာဆိုလို့ရှင်ဘယ်လူနာနဲ့ code number ခေါ်ရပေါ့ laboratory number လေးတွေပေါ့1 2 3 4ဒီလူနာ1 2 3ရဘယ်လူနာဖြစ်ပါတယ်ပေါ့เนาะအဲ့ဒါလေးတက်ဖို့တန်ကန်ဖို့အတွက်နောက်တစ်ဆင့်တစ်ဆင့်ပေါ့เนาะအစင်းပေးရတဲ့အဖွဲ့တစ်တစ်နေ့လုံးလုပ်ရတယ်အဲ့အဖွဲ့ရှိရယ် supportingတင်ပေါ့နော်အထောက်အကူပြုပဲနောက်ပြီးတော့ကျမတို့ကဒီလူနာနဲ့တူတူကျမတို့မှာ data entry ပုံစံပေါ့နော်သူရဲ့ကိုယ်ရေးအချက်အလက်တွေသူရဲ့ travel ပေါ့နော်ခီးသွား history တို့နော်သူရဲ့ရာမှတ်တမ်းတွေပါတဲ့မှတ်တမ်းကိုစရင်းသွင်းရတဲ့အဖွဲ့ပေါ့ data entry အဖွဲ့ပေါ့သူကွန်ပျူတာနဲ့စရင်းသွင်းရတယ်အဲ့ဒီကွန်ပျူတာနဲ့စရင်းသွင်းရမှာ WHO ကနေပြီးတော့ပေးထားတဲ့ကျမတို့ဒီပုံစံအနေနဲ့ပေါ့နော်စနစ်စပ်ဖြည့်သွင်းတဲ့အဖွဲ့အဲ့ဒီအဖွဲ့ရရှိပါတယ်နောက်ပြီး management team ပေါ့နော် management team ကတော့ကျမတို့လည်းပါတယ်ပေါ့နော်ဒီဟာအကုန်လုံးပေါ့လိုအပ်တဲ့ပစ္စည်းတွေဖြည့်ဆည်းပေးရတယ်ကျူကြီးတွေဆွဲပေးရတယ်ပေါ့နော်တာဝန်တွေအုပ်ချုပ်ရေးကိစ္စအဝဝတွေဒီနောက်ဆုံးမှာဒီအမိုက်ကြတာအစပံ့ပိုးပြီးတော့စီမံပေးရတဲ့အဖွဲ့ဆိုပြီးတော့ရှိပါတယ
်အခုလိုမျိုးဒီ covid ဟောမဟုတ်နမူနာတွေကိုနေ့တိုင်းစစ်ဆေးပေးနေရတဲ့သူတွေအတွက်ကဒီတခြားသူတွေထက်ဆာလို့ရှိရင်ပေါ့နော်ပို့ပြီးတော့မှကူးစက်နိုင်တဲ့အန္တရာယ်များပါတယ်ရှင်အဲ့တော့အဲ့ဒီအတွက်ကိုရောဘယ်လိုမျိုးပြင်ဆင်လုပ်ထားပါလဲ
အဲ့ဒီကိစ္စတော့ကျမတို့ရဲ့အဓိက main concern ပေါ့နော် safety first ပေါ့နော်ကျမတို့ကတော့လေကျမတို့အခုလုံးဆောင်နေတဲ့အဖွဲ့အနေနဲ့ကကုနာလို့ sample collection team ပေါ့နော်အဲ့ဒီ team က member တွေအကုန်လုံး training အထက်ထက်ယူထားယူရပေါ့ဒီ PPE ဝတ်ဆင်နည်းပေါ့နော်လုံးကျောင်းကဘယ်လိုလဲတိကျကျင့်ကြည့်တော့ sample ဘယ်လိုယူရမလဲဆိုတော့တိကျကျင့်ပေးတယ်သူတို့ဒီလည်းအနေငယ်အရန်များတယ်ယူတဲ့သူဒီနှာခေါင်းတုပ်ဘက်အကောင်နှာခေါင်းထဲကလည်းထည့်ရတယ်ဒီ level နဲ့ကလည်းဗဇက်ထည့်ရပေါ့နော်ထည့်ရတဲ့အခါမှာဆိုလို့ရှိရင်ချောင်းဆိုးတာလို့အဲ့အချိန်မှာကိုယ်ကလာကူးနိုင်တယ်sample တဲတဲ့အခါမှာလဲ sample ကိုကိုင်တဲ့လူကဘယ်လိုဝေးရမလဲဆိုတာသတ်မှတ်ထားပြီးတော့ဘယ်လိုလက်အိတ်ဝေးရမလဲဘယ်လို certificate ခေါင်းဝေးရမလဲဆိုတာအဲ့အတိုင်းပေါ့ယူလိုက်ကျမတို့စီလာပို့တယ်ပေါ့နော်နောက်ခါကျတော့ laboratory team ပေါ့ laboratory team အနေနဲ့ကျတော့သူကပို့ပြီးတော့ပေါ့ကူးစက်နိုင်တဲ့အနေရများလာပြီးဘူးလားနှာခေါင်းတုပ်ဘက်အာခေါင်းတုပ်ဘက်နမူနာတွေကိုဓာတ်ရိုက်ပေါ့နော်မျိုးဗီဇပေါ့ RNA ထုတ်ယူရတဲ့တွေပြီးကူးစက်နိုင်ခြင်းရှိတယ်လို့တော်တဲ့တိုင်းမြေကျတော့တကယ်ကျတော့ဒီတခွဲဝင်နှန်းကြီးအတွက်ကကျွန်တော်တို့ဒီချမှတ်ထားတဲ့စီမင်းစည်းကမ်းကြီးပေါ့နော် laboratory နဲ့ safety ဆိုင်ရာတဲ့ safety တခွဲလုံးတို့မှုဆိုင်ရာကျွန်တော်လုံးဆောင်နေတဲ့တန်ကြီးကြီးလုံးဆောင်မယ်ဒီရဲ့ covid အတွက်ကိုလို့ရှိရင်အထူးတတိပြည်ပြည်လုံးဆောင်မယ်ဒီ set ဒီအကုန်လုံးကဒီဘက်လုံးတို့မှုအစင်းနဲ့အပေါင်းတခွဲခန်းနေခုနက bio safety cabinet ခေါ်တဲ့ပေါ့နော်အခန်းထဲမှာထပ်ပြီးလုံးရတဲ့အတွက်ကြောင့်လို့တော်တော်ကိုကျမတို့ဒီ brand name ကြီးစီအောင်လုပ်ထားပါတယ်တော်တော်ကိုစိတ်ချရပါတယ်ပေါ့နော်အဲ့တိုင်းလုံးဆောင်နေအတွက်ကြောင့်လို့
ဒါပေမဲ့ဆရာမတို့ခုလိုမျိုးနေတိုင်းနမူနာတွေကိုစစ်ဆေးတဲ့အခါမှာပေါ့နော်မျှော်လင့်ထားတဲ့အခက်အခဲတွေတွေ့ရတာမျိုးရောရှိပါလားရှင့်
ကျမတို့တချို့အခက်အခဲတွေကတော့ဒီမှာဆိုလို့ရှိရင်ဒီနေ့ဆိုလို့ရှိရင်ကျမတို့ sample လေအာလူရောက်200ပတ်ဝန်းကျင်ပေါ့150 200တစ်ခါတည်း250 260ကျော်ဒီကျုပ်လေးတွေပေါ့နော်ပလင်းလေးတွေပေါ့နော်အဲ့ဒါလေးတွေကိုလည်းသူကပိုးကင်းစင်အောင်လေအပြင်ဘက်ကပေါ့နော်ဒါလို့ရှိရင်သွားတဲ့အခါမှာလုံးကျောင်းအထက်ထက်ပေါ့နော် plastic နဲ့တစ်ခက် container ခေါ်ရဲပေါ့နော်ဘူးတစ်ခက်လောက်ရတဲ့အခါမှာ ethanol ပေါ့ကျမတို့အရက်ပြန်လိုဟာမျိုးပေါ့နော်အဲ့ဒါနဲ့ဖြန်းရတဲ့ဟာတွေရှိတယ်အဲ့ဒါနဲ့ခါတော့ပြန်ပြီး check လုပ်ရတဲ့အခါမှာဆိုလို့ရှိရင်ဒီလိုမျိုးပေါ့နော်နာမည်ကြီးမတဲကွဲတဲ့ဥစ္စာပါလာတဲ့ဥစ္စာလူမျိုးနောက်ခါကျလို့ရှိရင်ဒီ sample ကိုပေါ့နော်နမူနာဖောက်တဲ့အခါမှာခုနကလိုမျိုးပေါ့နော်ရက်ပြန်ထလိုက်ပြီးရဲ့နော်အဲ့ဒါဆိုလို့ရှိရင်ဒီအိတ်ကနေပြီးတော့မှာတခါနာမည်ပြတ်သွားတဲ့ဟာမျိုးတွေပါပြီးပေါ့နော်အဲ့ဒါမျိုးရှိကြတယ်ဆိုကျွန်တော်တို့တန်းတန်းပြီးတော့မှာ sample ယူတဲ့လူတွေအကြောင်းကြားတယ်တင်းနဲ့တင်းပေါ့နော်ပြီးလာရရှင်အဲ့ဒါဆိုလို့ရှိရင်အဲ့ဒါမျိုးအခက်ခဲလေးတွေခက်ခဲဆိုတာဒါဒီတစ်ခွန်းဝင်နိုင်နိုင်တွေ့ကြုံရတဲ့ဥစ္စာပေါ့နော်
ရှိတ်ကနာရဲ့အစင်းမြင့်မော်လီကျူးဧည့်သနာဌာနကိုတာဝန်ရတဲ့ဒေါက်တာဝါဝါအောင်ညွှန်ကြားရေးမှူးသုတေသနကိုမေးမြန်းခဲ့တာဖြစ်ပါတယ်။ COVID-19 ဟုတ်မဟုတ်ဆိုတာအတွက်နမူနာတွေကိုဆေးသုတေသနတခွဲခန်းတွေထဲမှာစစ်ဆေးတဲ့နေရာမှာမျိုးဗီဇကိုအလိုလျောက်ထုတ်ပေးတဲ့စက်ကြီးမျိုးတွေရှိရင်တော့နမူနာတွေကိုအခုထက်ပိုများများစစ်ဆေးပေးနိုင်လိမ့်မယ်လို့ဒေါက်တာဝါဝါအောင်ကပြောပါတယ်ရှင်။ကျွန်မဆွေမြတ်မော်ပါ။
မင်္ဂလာပါရှင်။အားလုံးစိတ်လက်ပြန်ရှင်ပေါ်ပါလာပါစေ။ကမ္ဘာရဲ့ချင်းမှုရည်စည်းမှာခေတ်စားနေတာတွေ၊ချင်းပေါ်ကြော်ကြားတွေနဲ့အနုပညာလောကကသတင်းတူတွေကိုတက်တက်ရောက်တဲ့နောက်မှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။ COVID-19 ကမ္ဘာကပ်ရောဂါဆိုကြောင်းရုပ်ရှင်ရုံတွေဆက်ပြီးပိတ်ထားရအောင်မယ်ဆိုရင်တော့ရုပ်ရှင်ရုံလုပ်ငန်းတွေဆက်ပြီးလက်ပတ်မှုတော်တော်လေးကိုခက်ခဲသွားမယ်လို့ AMC Entertainment Holding INC ကပြောသွားပါရည်ကမ္ဘာနဲ့မှာရုပ်ရှင်ရုံတွေဖွင့်လှစ်လုပ်ကိုင်နေတဲ့ကမ္ဘာကြီးဆုံး AMC ဖြော်ရည်လုပ်ငန်းကြီးအနေနဲ့သူတို့ရုပ်ရှင်ရုံတွေမဖြစ်မနေဆက်ပြီးပိတ်ထားရအောင်မယ်ဆိုရင်တော့အလုပ်ဆက်လုပ်နိုင်ဖို့တန်တရားရှိနေပြီလို့သတိပေးလိုက်တာပါကမ္ဘာနဲ့မှာမက်လာလေကားစပြီးရုပ်ရှင်ရုံကြီးတွေပိတ်ထားခဲ့ရတာပါရုပ်ရှင်လုပ်ငန်းတွေကိုပုံမှန်အတိုင်းဘယ်တော့မှပြန်ပြီးလုပ်ကိုင်နိုင်မလဲဆိုတာခံမှန်းလို့မရသေးဘူးလို့ AMC ကုမ္ပဏီရဲ့လုံထုံးလုံနေဆိုင်ရာကြီးကြပ်ရေးအာဏာပိုင်တွေကိုတင်ပြတဲ့စာထဲမှာဖော်ပြထားပါရည်အမေရိကန်ပြည်အစုတွေမှာတချို့ပြည်နယ်တွေကလုပ်ငန်းတွေပြန်ဖွင့်ခွင့်ပေးဖို့စဉ်းစားနေခြင်းဖြစ်ပါတယ်။ AMC အနေနဲ့ဇူလိုင်လကုန်ပိုင်းအထိတော့လုပ်ငန်းတွေကိုရဖို့တောင်းခံနိုင်သေးပြီးတော့အခုလာမယ့်နွေရာသီမှာရုပ်ရှင်ရုံလုပ်ငန်းတွေပြန်ဖွင့်နိုင်ဖို့အတွက်ငွေကြေးအရင်းအနှီးပို့ပြီးတော့သုံးထားရတယ်လို့ပြောပါရင်။ပြည်သက်တွေဘက်ကကြည့်ရင်လည်းကျန်းမာရေးအရေးစိုးရိမ်ရတာရောတခြားဖြော်ပြရေးပုံစံတွေပေါ်လာချောင်းမှာရုပ်ရှင်ရုံတွေကိုလာပြီးတော့ရုပ်ရှင်ကြည့်ပါမလားဆိုတာစိုးရိမ်ရတယ်လို့ပြောပါရင်။အခုလာမယ့်မလ3ရက်နေ့နှစ်တည်းရဲ့လိလဘတ်ကာလမှာ AMC ကုမ္ပဏီအနေနဲ့ဒေါ်လာ1ဘီလီယံကျော်ဆုံးရှုံးနှင်းနာဖွယ်ရှိတယ်လို့ခန့်မှန်းထားပါသေး AMC ကုမ္ပဏီကမလကုန်ပိုင်းအထိဆိုရင်ဒီကွာလုံးမှာရုပ်ရှင်ရုံကြီးပေါင်း1000နီးပါးနဲ့ရုံငယ်ပေါင်း1000ကျော်ဖွင့်လှစ်ထားရှိပါတယ်ရှင်ဒီကွာလုံးမှာကြုံတွေ့နေကြရတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ကရောဂါပြီးကြောင်းဟောလိဝုဒ်ရဲ့ကော်ဇော်နီခင်ခန္ဓာတွေမှာတယောက်နဲ့တယောက်မင်းနေကြဖြစ်တဲ့မင်းဘသူအင်ကြီးဝစ်ထားလဲဆိုတဲ့စကားကြားရဖို့တော့တော်တော်နဲ့မလွယ်လာသေးပါဘူးဒီလိုမျိုးကော်ဇော်နီခင်ခန်းသားတွေရုပ်ရှင်မိတ်ဆက်ပွဲတွေစုပေးပွဲတွေဟာအလားဆုံးအတားအဆုံးဝစ်လာကြတဲ့အမှုပညာရှင်တွေမင်းတွေရဲ့ဒီဇိုင်းဆန်းကာဝင်ရှင်တွေနဲ့သူတို့ကိုစောင့်မျှော်ကြည့်ရှုကြတဲ့ပရိသတ်တွေနဲ့အသက်ဝင်တာဖြစ်ပါတယ်ဒါမှမဟုတ်အခုကက်ယောဂါပေးကဟောလိဝုဒ်ကိုပါမလှုပ်ရှားနိုင်အောင်လုပ်လိုက်တာမလို့တကယ်လို့တိတ်မကြခင်အတွင်းမှာကော်ဇော်နီခင်ခန္ဓာတွေတွေ့ရမယ်ဆိုရင်လည်းအရင်တော့ကပုံစံတွေတော့လုံးဝကိုခြားနားသွားမှာဖြစ်ပါတယ်။အားလုံးအတွက်ပထမဦးဆုံးစိန်ခေါ်မှုကြီးကတော့အခုဇူလိုင်လမှာတွေ့ရမှာပါ။မလော်ရဲကကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်တကမ္ဘာလုံးမှာရုပ်ရှင်ရုံတွေပိတ်ထားရပြီးတော့ရုပ်ရှင်ရိုက်ကူးရေးစတူဒီယိုကြီးတွေကလည်းသူတို့လုပ်ငန်းတွေအားလုံးကို2020နှစ်ကုန်နဲ့2021ခုနှစ်ထဲမှာရွှေ့ထားရပါတယ်။ အဲ့နောက်အခုပထမဦးဆုံးအကျင့်ရုပ်ရှင်ရုံတင်မှုဖြစ်နေ AT&T ရဲ့ Warner Brothers ထုတ်လုပ်ရေးအတွက်ဒါရိုက်တာ Christopher Nolan ရိုက်ကူးတဲ့ထက်နဲ့ရုပ်ရှင်ကားနဲ့ Walt Disney ရုပ်ရှင်ထုတ်လုပ်ရေးရဲ့မူလရုပ်ရှင်ကားတွေကိုဇူလိုင်လမှာရုပ်ရှင်ရုံတွေပြန်ဖွင့်ပွဲဦးတွေဖြစ်နေရုံတင်မှာဖြစ်ပါတယ် ရုပ်ရှင်မိတ်ဆက်အခမ်းအနားပေါင်း200ကျော်ကိုစီစဉ်ကျင်းပခဲ့တဲ့15 40 production အခမ်းအနားစီစဉ်မှုကုမ္ပဏီကတော့အခုရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီတွေနဲ့သူတို့တိုင်ပင်ပြီးတော့ရုပ်ရှင်မိတ်ဆက်အခမ်းအနားတွေဘယ်လိုဆိုရှယ်ဒစ်စတန်စင်းပုံစံနဲ့လုပ်လို့ရမလဲလူတွေဘယ်လိုခွဲပြီးတော့နေရာချထားမလဲဆိုတာစဉ်းစားနေပါတယ်လို့15 20 production company ဆိုလိုတာကတော့ကော်ဇော်နီခင်အခမ်းအနားတွေမှာမီဒီယာတွေလည်းအများကြီးရောက်သွားမှာဖြစ်သလိုနောက်ခေါင်းစည်းတွေကိုလည်းနေရာတိုင်းတွေ့ရမှာဖြစ်ပါတယ်။ဒါပဲဖြစ်ဖြစ်အခုဇလိုင်လရုပ်ရှင်ရုံတွေပြန်ဖွင့်ရင်ဒါပဲဖြစ်မလဲဆိုတာအခြေအနေကိုစောင့်ကြည့်ရမှာဖြစ်ပါတယ်ရှင်။ ဒီသတင်းတော်တွေကိုရုပ်ရောတံရောအပြည့်အစုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်တဲ့ VOA
အမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနက် 6:00 နာရီကနေ9:00 နာရီအထိနဲ့ည9:00 နာရီကနေ10:00 နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင့်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00 နာရီကနေ9:00 နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA
ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုဒူဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။ဒီမိတ်ကန်စနေမှာရှိစနေကိုနားဆင်နေကြရပါကုသလပီတရင်ချင်းချုပ်ကိုတင်ပြပေးခြင်းပါတယ်။မိတ်ကန်တောင်ပိုင်းဂျော်ဂျီယာပြည်နယ်မှာရာဇဝတ်မှုဆန်ရတရားရေးစနစ်ပြည့်ရင်ပြောင်းလဲရင်းနဲ့ ရွေးကောက်ပွဲဆိုင်ရာပြဿနာတွေကိုပြင်ဆင်ရေးတောင်းဆိုကြမယ်ဆန္ဒပြပွဲတွေဒီကနေ့ကျင်းပသွားဖို့စီစဉ်ထားပါတယ်။ဂျော်ဂျီယာပြည်နယ်အတ္လန်တာမြို့မှာလူမဲအမျိုးသားတူးဖြစ်တဲ့ရီရှပ်ဘရော့စ်ကိုရဲရရှိတယောက်ကစားသောဆန်ဆန်ရှိတောက်ချန်နီကအသေးပြစ်ကတ်ခဲ့တဲ့ပေါ်ဆန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေလည်းအစောပိုင်းမှာပေါ်ပေါက်ခဲ့တာပါ။ရဲတပ်ဖွဲ့ရဲ့အလွ ာသတင်းသုံးပတ်ရှိလာခဲ့ပြီးဂျော့ဂျီယာပြည်နယ်အတ္လန်တာမြို့မှာလည်းမကြာသေးရင်ရက်ကလူမဲမျိုးသားရစ်ရှတ်ဘရော့ခ်စ်ရဲလက်ချက်နဲ့တည်ဆုံးပြီးတဲ့နောက်ဆက်လက်ဆန္ဒပြဖို့စီစဉ်ခဲ့ကြတာပါဆန္ဒပြပွဲတွေကိုဂျော့ဂျီယာပြည်နယ်မြို့တော်အတ္လန်တာနဲ့ဝါရှင်တန်ဒီစီသမရအင်ပြော်အနီးကလာဖီယက်ရင်ပြင်းနေမှာပါကျင်းပသွားမှာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာစနစ်တကျလူမျိုးရေးခွဲခြားမှုတွေရဲတပ်ဖွဲ့ရဲ့အလွန်ကျွံလုံရက်တွေနဲ့ငင်းချမ်းစွာဆန္ဒပြသူတွေပေါ်အင်အားသုံးနေနေတဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့လာမယ့်ဗုံးလူနေကြရင်အရေးပေါ်ဆွေးနွေးမယ့်အကြောင်းကုလသမဂ္ဂလူ့ခွင့်ရေးကောင်စီကဒီနေ့ပဲကြေညာလိုက်ပါတယ်အာဖရိကနိုင်ငံတွေကိုစားဘာကီနာဖာဆိုနိုင်ငံကပြည်ရဲ့ဇင်းပတ်ထဲပန်ကြားခဲ့ပြီးနောက်လူ့ခွင့်ရေးကောင်စီကဆွေးနွေးဖို့ဆုံးဖြတ်လိုက်တာဖြစ်တဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်ကဝါဒလာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဆက်လက်ဖြစ်ပွားနေကြမှာပဲပြည်သစ်ဗြိတိန်ဂရင်းနဲ့နိုင်ငံတချို့မှာသွာလာလျှောက်မှုတွေဖြစ်လျော့ပြလိုက်ပါတယ်။ယောဂကူးစက်မှုတွေစတင်ခဲ့တဲ့တရုတ်နိုင်ငံမှာတော့အတီဗျူလူနာသစ်49ရောက်တွေ့ရှိတဲ့အတွက်ယောဂထိန်းချုပ်ရေးကန့်သတ်ချက်တွေပြန်လည်ချမှတ်လိုက်ပါတယ်။မြန်မာနိုင်ငံမှာတော့ကူးစက်သူနောက်တူဒီနေ့မနေ့ပိုင်းပါပဲကျန်းမာရေးနဲ့အားစားဝင်ကြီးဌာနကအတီဗျူလိုက်တဲ့အတွက်အခုဆိုရင်သေဆုံးသူ6ဦးပါဝင်စုစုပေါင်း COVID-19 ယောဂကူးစက်သူ262ယောက်ထိရှိနေပါတယ်ခင်ဗျာ။ဒီနေ့အနေနဲ့ပဲစီစဉ်ရတော့ဒီလောက်ပါပဲခင်ဗျာ VOC စီစဉ်တွေကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်အောင်လို့ပါခင်ဗျာ
This program has come to you from the Voice of America.